Welcome to the Voice of America in Burmese.
မြန်မာပြည်သတင်းများဘေကင်းလုံခြုံစွာနဲ့နှုတ်ထလိုက်တဲ့မနေ့ကဖြစ်ပါသည်ခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်ဒီဇင်ဘာ28ရက်စနေနေ့ခင်းအစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ဆက်တင်ထုတ်လွှင့်နေပါပြီအခုအစီအစဉ်ပထမပိုင်းနိုင်ရီဘက်ကိုလိုက်ထုတ်မီတာ40 32 25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်မနေ့6နိုင်ရီနေ့ခွန်နိုင်တီတနာရီလုံးစာအစီအစဉ်လေးကိုတော့လူမှုမိတ်ဆွေဂျိုဒုစလောင်းရုပ်တန်လိုင်း VOA မြန်မာပိုင်း web စာမျက်နှာနဲ့ Facebook YouTube စာမျက်နှာတွေကနေကြည့်ရှုနားဆင်နိုင်ပါလေဗျာကျွန်တော်ကတော့ညီငယ်ပ
ါရုရှားရှိတဲ့စစ်မျက်နှာ Kursk မှာတိုက်ဆုံးဒဏ်ရာရတဲ့မြောက်ကိုရီးယား1000လောက်ရှိတယ်လို့သမ္မတအင်ဂျီရောကပြောပါတယ် Baltic ပင်လယ်အတွင်းစစ်တပ်ချထားမှုကိုတိုးမြင့်မှာဖြစ်တယ်လို့ NATO အထွေထွေမှုချုပ် Mark Rutte ကပြောပါတယ်အထောက်ထားမဲ့မြန်မာ30ကျော်ထိုင်းမြောက်ပိုင်း Batch 1ခရိုင်မှာဖမ်းဆီးခံခဲ့ရပါတယ်
အဲ့လိုတရင်နေပြီမှာတော့ person ကဏ္ဍတွေထဲမှာတစ်ဆက်ဖို့ရှိရမှာအမျိုးသမီးကဏ္ဍထဲမှာတော့မျိုးသမီးတွေရဲ့2024ခုနှစ်ဖြတ်သန်းမှုနဲ့နှစ်သက်မျှော်မှန်းချက်နှစ်ကုန် 2 season ကိုကြားဖို့ရှိပါတယ်။တခါသိပ်ပန်တဲ့ဤပညာကဏ္ဍမှာလည်း2024ခုနှစ်ထဲမြန်မာသိပ်ပန်တဲ့ဤပညာကဏ္ဍအခြေအနေထူးခြားချက်တွေကိုအထူး season နဲ့တင်ဆက်မှာဖြစ်ပါတယ်။ဒါပြင်သုတဆုံတဲ့အမေရိကန်တခွင်ကိုလည်းနားဆင်ရဖို့ရှိပါတယ်ဗျာ။ခုရင်ဆုံးတော့ဒီကနေ့နဲ့ထိတ်တဲအောင်တရင်တွေကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါမယ်။
ယူကရိန်းကိုတိုက်ခိုက်ဖို့အတွက်ရုရှားဘက်ကနေကူညီတဲ့မြောက်ကိုရီးယားတပ်သား1000လောက်ဟာပြီးခဲ့တဲ့သတင်းပတ်ထဲမှာရှေ့တန်းရှစ်မျက်နှာပြင်ဖြစ်တဲ့ရုရှားပိုင်းနဲ့ Kursk ဒေသမှာတည်ဆုံးထဏ်ရရတယ်လို့သမ္မတအင်ဂျူကတောက်ချာနေမှာပြောပါတယ်။မျောလင့်ချက်မရှိတဲ့ဂျားကပဲယူကရိန်းတပ်တွေကိုတိုက်ခိုက်ဖို့အတွက်ရုရှားနဲ့မြောက်ကိုရီးယားစစ်တပ်ခေါင်းဆောင်တွေသူတို့တပ်သားတွေကိုအမိန်ပေးပြီးအန်ဒီယယ်ရင်းတွေကိုပို့နေတာရှင်းနေတယ်လို့သမ္မတအင်ဂျူအမျိုးသားလုံခြုံရေးအကြံပေး John Kirby ကသတင်းတောက်တွေကိုပြောပါတယ်။ဒါအပြင်သမ္မတဂျိုးဘိုင်ဒန်ကဂျပန်တွင်းမှာပဲယူကရိန်းအတွက်အထောက်အကူထပ်ပြီးပေးဖို့အတည်ပြုပေးနိုင်ခြင်းရှိတယ်လို့ပြောပါတယ်။တချိန်တည်းမှာပဲရုရှားနဲ့ယူကရိန်းစစ်ပွဲအဆုံးသတ်ရေးနှိမ့်နှိုင်းဆွေးနွေးမှုတွေအတွက်ဂျောင်းဝင်ဆောင်ရွက်ပေးဖို့အသင့်ဖြစ်ပြီလို့ဆလိုဗက်ကီးယားနိုင်ငံသားရဲ့ဝန်ကြီးကတောက်ကြားနေမှာအတည်ပြုပါတယ်။ယူကရိန်းနဲ့ငြိမ်းချမ်းရေးဆွေးနွေးမှုအတွက်ဂျောင်းဝင်ဆောင်ရွက်ပေးမယ်လို့အဆိုပြုချက်ကိုရုရှားကလက်ခံကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကချက်သပြေးနေမှာပြောပါတယ်။ဆလိုဗက်ကီးယားမှာပဲနှိမ့်နှိုင်းဆွေးနွေးဖို့အတွက်ကံလန်းထားတယ်လို့နိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ဂါဇာကမ်းမြောင်ဒေသမြောက်ပိုင်းကဆေးရုံ၃ခုရဲကကမဲလ်အက်ဒဝန်ဆေးရုံကိုတောက်ကြနေမှအစ္စရေးတပ်တွေဝင်ရောက်စီးနင်းခဲ့ပါတယ်။ဝင်ရောက်စီးနင်းရမှာမီးတင်ရှို့ခဲ့တဲ့အတွက်ဒါဇင်နဲ့ချီတဲ့လူနာတွေပါဝင်ရာနဲ့ချီထွက်ပြေးခဲ့ရတယ်လို့ဂါဇာကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အစ္စရေးစစ်တပ်ကတော့ဒီဆေးရုံနားမှာရှိနေတဲ့ဟမတ်စစ်သွေးကြော်တွေကိုပြစ်မှတ်ထားတဲ့ဆစ်စင်ရဲ့လောက်ကြောင်းပြောပါတယ်ဒါအပြင်ဒီဆင်းဝါအကျန်းဖက်ဖွဲ့ရဲ့အဓိကအခိုင်မှခြေကုပ်ယူထားတဲ့နေရာဖြစ်လာပြီးအဲ့ဒီမှာအကျန်းဖက်လှုပ်ရှားသူတွေဆက်လက်ပုန်းခိုနေတယ်လို့ကြေညာချက်ထုတ်ပြန်ပါတယ်အစ္စရေးဟမတ်စစ်ပွဲစတင်ချိန်ကစပြီးဟမတ်ရဲ့အစ္စရေးတပ်တွေကိုတိုက်ခိုက်ရမှာဆင်းဝါတွေကိုဟမတ်ကုကဲစခန်းတွေဖြစ်နေအသုံးချတယ်လို့အစ္စရေးစစ်တပ်ကဆွဆွဲလေးရှိပါတယ်ဟမတ်ကတော့ညှင်းဆိုပါတယ်အစ္စရေးစစ်တပ်ကတော့သူတို့ဟာအရက်သားတွေအထိကိုက်နေအောင်ကြိုးစားနေတာဖြစ်ပြီးသူတို့ရဲ့ဆေးမဆတ်တန်ကင်မှာအရက်သားတွေနဲ့လူနာတွေဆေးဝင်ဒန်းတွေကိုဘေးလွတ်ရာရှောင်စေတယ်လို့ပြောပါတယ်။ကမဲလ်အက်ဒဝန်ဆေးဝင်အကြီးကဲကတော့သူတို့ဆေးဝင်ဟာအစ္စရေးတပ်တွေရဲ့ပြင်းထန်တဲ့ဖိအားပေးမှုအောက်မှာရတတပတ်ပေါင်းများစွာနေနေရတယ်လို့သူတို့ဆေးဝင်ကိုလည်းပြစ်မှတ်ထားနေတယ်လို့ပြောပါတယ်။ဖင်လန်နဲ့အက်စတိုးနီးယားကြားဆက်ထားတဲ့ရေရောက်ကေဘယ်လိုင်းတမင်ဖြတ်စည်းတာကိုခံရတယ်လို့တန်ပြန်ရှိခဲ့တဲ့နောက်မှာ NATO စစ်မဟာမိတ်အဖွဲ့တွေကဘောတိုက်ပင်လယ်ထဲမှာစစ်တပ်ချထားမှုကိုတိုးမြှင့်မယ်လို့နေတိုးတွင်းမှုချုပ်မက်ခရူတာကတောက်ချာနေမှာပြောပါတယ်။ဘောတိုက်ပင်လယ်ထဲကဆွေဒင်ရေပိုင်းနဲ့ထဲမှာဆက်သွယ်ရေးကေဘယ်လိုင်းနှစ်ခုအဖြတ်တောက်ခံခဲ့ရပြီးတဲ့နောက်တလကျော်လောက်ကြာမှအခုခရစ်စမတ်နေ့ကဖင်လန်ကနေအက်စတိုးနီးယားကိုလျှက်စစ်တပ်ပေးနေတဲ့ Estlink 2ရေရောက်ကေဘယ်လိုင်းပင်မလိုင်းကနေအဖြတ်တောက်တာကိုခံခဲ့ရတာပါ။အခုလိုတမင်အဖြတ်စီးခံရတာအတွက်စုံစမ်းစစ်ဆေးမှုဒစိပိုင်းဖြစ်နေရုရှားစစ်ကမ်းကနေထွက်ခွာလာတဲ့ Eagle S ရေနံတင်သင်္ဘောကိုစုံစမ်းနေတယ်လို့ဖင်လန်အာဏာပိုင်တွေကကြေညာပါတယ်။ဖင်လန်သမ္မတ Alexander Stubb ကတော့အခုအချိန်တွေကိုထိန်းချုပ်ထားနိုင်ပြီဖြစ်ပြီးအရေးပါတဲ့အခြေခံအဆောက်အအုံကိုပြင်ပကလာရောက်မဖြတ်စီးနိုင်အောင်သတိကြီးကြီးထားပြီးနေတိုးနဲ့အတူဆက်ပြီးလက်တွဲဆောင်ရွက်မယ်လို့ပြောပါတယ်။ဒီရေနံတင်သင်္ဘောဟာယူကရိန်းကိုကျူးကျော်မှုနဲ့ဒဏ်ခတ်ခံရတဲ့ရုရှားအတွက်ရေနံတင်ပို့ရမှာတုံ့နယ်လို့တန်လျက်ရှိနေကြတာလည်းဖြစ်ပါတယ်။
ယူရ American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 0533ညာတို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်။မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ
်။ VOA American တန်ကရှနေမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ထိုင်းနိုင်ငံမြောက်ပိုင်း Patron ခရိုင်ထဲမှာအထောက်တားမဲ့မြန်မာတချို့တည်ဆောင်လာတဲ့ကားနှစ်စီးဟာဒီလ26ရက်နေ့ကရဲစစ်စေးဂိမ်းမှာမရက်ဖက်မောင်းပြတဲ့အတွက်အမြန်လန်းရဲတပ်ဖွဲ့ပိတ်ဆို့ဖမ်းဆီးတာကိုခံခဲ့ရပါတယ်။ကားပေါ်မှာတရားဝင်ထောက်တာမပါတဲ့မြန်မာ36ဦးနဲ့သူတို့ကိုလူကုန်ကူးတယ်ဆောင်လာတဲ့တောင်ပေါ်တိုင်းသားနှုတ်ကိုဖမ်းဆီးမိခဲ့ပါတယ်။ကားမောင်းသူကမြန်မာနိုင်ငံသား36ကိုဆလာဘူရီခရိုင်ကနေဘတ်ငွေ1000ရလို့တယ်ဆောင်လာတာလို့ထွက်ဆိုခဲ့ပါတယ်။မြန်မာနိုင်ငံသားတွေကတက်ခရိုင်မဲဆောက်ကနေတဆင့်လာတာဖြစ်ပါတယ်။အခုလိုလူကုန်ကူးသူတွေကိုငွေပေးပြီးမြန်မာအများပြားဝင်ရောက်လာတဲ့ပတ်သက်ပြီးထိုင်းဆိုရကအလေးပေးလှုပ်ဆောင်နေတယ်လို့ထိုင်းဒုတိယကာဝေးဝန်ကြီးကပြောပါတယ်။ထိုင်းနိုင်ငံနဲ့တရားဝင်လမ်းကြောင်းတွေကလာလို့ဖမ်းဆီးရတဲ့မြန်မာတွေဒီရက်ပိုင်းနေ့စဉ်လို့လို့ရှိနေတယ်လို့လည်းအလုံသမားရေးလှုပ်ရှားသူဦးရဲမင်းကပြောပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးစီးပွားရေးအကျပ်တဲတွေနဲ့စစ်မှုမထမ်းမနေရပြတ်ထန်းချက်တွေကြောင့်တရားဝင်လမ်းကြောင်းတွေကလည်းတဆင့်ထိုင်းနိုင်ငံနဲ့ရောက်လာတဲ့မြန်မာတွေတစ်နှစ်တခြားပို့ပြီးများလာနေတာလည်းဖြစ်ပါတယ်။တရုတ်ရဲ့ဒေရှိုထောင်လိုင်းရေးလှုပ်ရှားမှုဒဇယ်တပိုင်းဖြစ်တဲ့ Hackery Cyber ဖောက်ထွင်းတိုက်ခိုက်တာခံရတယ်လို့ကိုကုမြောက် American ဆက်သွယ်ရေးကုမ္ပဏီကြီးကအတည်ပြုကြောင်းသမရအင်ဗျူထိတ်တန့်အရာရှိသူကပြောပါတယ်။ဒီဖောက်ထွင်းခံရတဲ့အတွက်အမည်မသိ American နိုင်ငံသားတွေရဲ့ပုဂ္ဂိုလ်ရေးဖုန်းပြောဆိုမှုတွေနဲ့ဖုန်း message တွေကိုတရုတ်အစိုးရအရာရှိတွေခိုးဝင်ကြည့်ရတယ်လို့ပြောပါတယ်။ Salt Typhoon လို့လူသိများတဲ့တရုတ် Hackery ရဲ့တိုက်ခိုက်မှုကြောင့် American ဆက်သွယ်ရေးကုမ္ပဏီရှစ်ခုထဲမှာ Computer စနစ်တွေအတိုက်ခိုက်ခံခဲ့ရပြီးနိုင်ငံမောင်းဒါဇင်နဲ့ချီမှာအလားတူအခြေအနေကြုံရတယ်လို့အမေရိကန်အစိုးရအရာရှိတွေကပြောပါတယ်။တရုတ်ဟက်တာရဲ့ကွန်ရက်တွေကိုနှိမ်နှင်းဖို့အတွက်လမ်းညွှန်ချက်တွေဘိုင်ဒန်အစိုးရထုတ်ပြန်ခဲ့ပြီးနောက်မှာပဲအခုနောက်ထပ်ကိုယ့်ခုမြောက်ကုမ္ပဏီအတိုက်ခိုက်ခံရတာလို့ဆိုင်ဘာနဲ့နည်းပညာဆရာမျိုးစားလုံခြုံရေးဒုတိယအကြံပေးကပြောပါတယ်။တရုတ်ကအခုလိုကြီးကြီးမားမားထုတ်ဖောက်နိုင်တဲ့ဆိုင်ဘာစစ်ဆင်မှုတွေကိုကြည့်ရင်အမေရိကန်ပုဂ္ဂလိကကဏ္ဍရဲ့ဆိုင်ဘာလုံခြုံရေးအားနည်းမှုကိုဖော်ပြနေတာလည်းဖြစ်ပါတယ်။ဆီးရီးယားနိုင်ငံမှာတော့သမရဘက်ရှယ်အာဆတ်ဒီလာအစောပိုင်းကအဖြုတ်ချခံခဲ့ရပြီးတဲ့နောက်တူရကီကနေဆီးရီးယားကိုနေရပြန်ချတဲ့ဒုက္ခသည်3,100နီးပါးရှိတယ်လို့တူရကီပြည်ထောင်စုဝန်ကြီးဌာနကတောက်ကြံနေမှာပြောပါတယ်။2017ဆီးရီးယားပြည်ရင်းစစ်စတင်ချိန်ကစပြီးဆီးရီးယားကနေတူရကီကိုထွက်ပြေးခိုးလုံတဲ့ဒုက္ခသည်3,000နီးပါးရှိတာပါ။ဒီလိုတူရကီနဲ့တခြားနိုင်ငံတွေမှာထွက်ပြေးခိုးလုံတဲ့ဒုက္ခသည်တွေအနည်းနဲ့သိမကြခင်အဆက်ဆိုးကပြုတ်ကျတော့ခဲ့ပြီးနောက်မှာအိမ်ပြန်ခွင့်ရဖို့မျှော်လင့်ချက်တွေဖြစ်လာပါတယ်။တူရကီကလည်းဆီးရီးယားဒုက္ခသည်တွေနေရပြန်နေချိန်မှာတူရကီစွန့်ရင်ဝန်ကြီးကလည်းဆီးရီးယားအတွက်လျှက်စစ်ဒဏ်နဲ့စွန့်ရင်ဆန်အခြေခံဆောက်တွေပြန်လည်တည်ဆတ်နိုင်အောင်ကူညီမဲ့နည်းလမ်းတွေရှာဖွေသွားမယ်လို့ပြောပါတယ်။တခြားနိုင်ငံတွေကလည်းဆီးရီးယားကိုအခုချိန်မှာအကူအညီတွေပေးနေကြတာပါ။ EU ဥရောပသမ္မတရဲ့ငွေကြေးအကူအညီနဲ့ဆေးဝါးအထောက်အကူပစ္စည်းတန်ချိန်90လောက်ကိုအာရဗ်ဆော်ဘောမန်ပြည်ထောင်စု UAE နိုင်ငံဒူဘိုင်းမြို့ကနေဆင်ဆီးရီးယားကိုလေရင်နဲ့လည်းတည်ဆောင်သွားနေပြီဖြစ်ပါတယ
်စနေမနေ့ထိတ်တန့်သတင်းတွေကိုဒေါက်ခင်မျိုးသက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ဗျာအခုကဆက်လို့အပတ်စဉ်အစီအစဉ်ဖြစ်မြို့သမီးကဏ္ဍ2024ခုနှစ်နှစ်ကုန်အထူးအစီအစဉ်တက်ဆက်ပါမယ်ကိုလွန်နောက်မဲ့2024ခုနှစ်ဟာမြို့သမီးတွေအတွက်ဘလို့နှစ်နှစ်ဖြစ်ခဲ့ပါသလဲဆိုးရွားမှုတိုးတက်မှုတွေဘာတွေအဓိကကြုံခဲ့ရပါလဲလာမယ့်2025နှစ်သက်အတွက်ရောဘလို့တိုးတက်ပြောင်းလဲမှုတွေဖြစ်လာဖို့အမျိုးသမီးတွေကညှော်မှန်းကြိုးပမ်းနေကြပါလဲ2024ကိုပြန်ပြောင်းသုံးသပ်ရင်းနဲ့မြန်မာအမျိုးသမီးတွေရဲ့နှစ်သက်ဆန္ဒဆူတောင်းတချို့ကိုဂရုပတ်အမျိုးသမီးကဏ္ဍမှာအထူးအစီအစဉ်ဖြစ်မက်ခင်ဖြူထွေးရတင်ဆက်ထားပါတယ်ခင်ဗျာ
မင်္ဂလာပါရှင်ဗီဒီယိုမျိုးသီးကဏ္ဍကကျေးဇူးပါတယ်သိမကြခင်မှာတော့2024နှစ်ကုန်လို့2025နှစ်သက်ကိုကူပြောင်းတော့မှာပါကုန်လွန်တော့မဲ့ဒီ2024ခုနှစ်ဟာမြန်မာပြည်သူပြည်သားတွေအတွက်အမျိုးသမီးတွေအတွက်ဘယ်လိုနှစ်တစ်နှစ်ဖြစ်ခဲ့ပါလဲ ခက်ခဲမှုတွေများလာတဲ့နှစ်တစ်နှစ်ဖြစ်ခဲ့ပေမဲ့လို့လည်းအမျိုးသမီးတွေဟာသူတို့ရင်ဆိုင်ကြုံတွေ့ရတဲ့အချက်တဲစိန်ခေါ်မှုတွေကိုကြံ့ကြံ့ခံရင်ဆိုင်ကြော်သွားပြီးတော့အနာဂတ်အတွက်အကောင်းဆုံးပြင်ဆင်ကြိုးပမ်းခဲ့တာတွေကိုတွေ့နိုင်ပါတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကပြောပါတယ
်2024ခုနှစ်ဟာမြန်မာနိုင်ငံအတွက်ရောမြန်မာနိုင်ငံတွေကအမျိုးသမီးတွေတော်ဖို့ပေါ့နော်ခက်ခဲကြမ်းတမ်းတဲ့နှစ်တစ်နှစ်လို့ပဲအဲကျွန်တော်တို့မြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့တာမန်ချင်းနေမှာတော့မှအမျိုးသမီးတွေရဲ့ဟို social justice နဲ့ပတ်သက်လို့အမျိုးသမီးတွေရဲ့ status ပေါ့နော်နိုင်ငံရေးစီးပွားရေးအဲလူမှုရေးအစရှိသမျှပေါ့လေဒီဒန်းလူကြီးများမှုအခြေအနေကတာမန်ချင်းနေဒီမှာတော့မှပဲရုန်းကန်နေရစေဖြစ်တဲ့အခြေအနေမျိုးကြီးမှာအခုလိုမျိုးဟိုအာနာရှင်စနစ်ဆိုးကိုဟိုပြန်ပြီးတော့အသက်သွင်းနေတဲ့ကာလကြီးမှာဒီအသက်သွင်းမှုကိုစန့်ကျင်တွန်းလှန်နေကြတဲ့တော်လှန်ရေးကာလမှာတော့အမျိုးသမီးတွေရဲ့အခြေအနေကပို့ပြီးတော့စင်ခေါ်မှုတွေများတယ်သို့တော့ဒီလိုခက်ခဲကြမ်းတမ်းတဲ့နှစ်တစ်နှစ်ဖြစ်ပေမဲ့လည်းပဲဒီအခက်ခဲတွေစင်ခေါ်မှုတွေကိုဟိုလက်လျှော့ပြီးတော့အရှုံးပေးပြီးတော့ကြော်လွှားခဲ့တဲ့နှစ်တစ်နှစ်တော့မဟုတ်ဘူးလို့တော့မြင်တယ်ဒီအခက်ခဲတွေစင်ခေါ်မှုတွေကိုဟိုကြံ့ကြံ့ခံပြီးတော့ရွရွချွန်ချွန်နဲ့အောင်းမြင်မြင်အဖြတ်တန်းနိုင်ခဲ့တဲ့နှစ်တစ်နှစ်ပေါ့လေဖြတ်တန်းဖို့လဲစူးစမ်းကြတဲ့အမျိုးသမီးတွေကိုဥပမာတွေအနေနဲ့လည်းမြင်နေတွေ့နေရတယ်ပေါ့နော်ဥပမာဆိုလို့ရှိရင်2024 BBC ကကမ္ဘာအမျိုးသမီးတရားဆိုပြီးတော့အာဟလာရွေးချယ်သတ်မှတ်တဲ့အထဲမှာဖော်ပြခင်ရတဲ့အထဲမှာဆိုမြန်မာနိုင်ငံကအဲဖီလ်မိတ်ကအမျိုးသမီးတူဟိုလဲပါဝင်ခဲ့တာကိုတွေ့ရတယ်ပေါ့နော်နိုင်ငံရေးကျင်းသူတူလည်းဖြစ်ပါတယ်ဆိုတော့အစားရှိသဖြင့်ပေါ့နော်ဒီလိုမျိုးခြေနေမျိုးမှာတော့မှမြန်မာပြည်ထဲကအမျိုးသမီးတွေဟာဒီကဘာကနေပြီးတော့ပေါ့နော်ဒီရွေးချယ်သတ်မှတ်ဖော်ပြခံရတဲ့အမျိုးသမီးတူတွေမှာပါဝင်လာခဲ့တဲ့အနေအထားမျိုးတွေရှိခဲ့တယ်။ဒါအပြင်ကိုလည်းပဲတကဘာလုံးမှာကြည့်မယ်ဆိုလို့ရှိရင်လည်းပြိပခတွေကပိုပိုများများလာတာပေါ့နော်တကဘာလုံးအခြေအနေနိုင်ငံတကာအခြေအနေနဲ့ကြည့်မယ်ဆိုရင်လည်းပဲဆိုတော့မြန်မာပြည်မှာလည်းမဟုတ်ဘူးကမ္ဘာတဝန်းမှာလည်းပဲအမျိုးသမီးတွေရဲ့အခြေအနေတွေအဲဒန်းလူကြီးများမှုတွေအဲလူမှုရေးဆိုင်ရာတရားမျှတမှုတွေအတွက်ကတော့စိန်ခေါ်မှုတွေရှိတဲ့နှစ်တစ်နှစ်ဖြစ်ပေမဲ့အဲဒီအမျိုးသမီးတွေဟာဒီအခြေအနေတွေကိုဒီအတိုင်းပဲလက်ဆင်းခံပြီးတော့ရှော့ပေးနေတာမျိုးမဟုတ်ဘဲနဲ့ရုန်းကန်တိုက်ပွဲဝင်နေကြတဲ့အာမန်တွေကိုလည်းတွေ့မြင်ခဲ့ရတဲ့နှစ်တစ်နှစ်လို့လည်းတစ်ဖက်မှာပြောနိုင်ပါတယ်
စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာ2024ခုနှစ်အတွင်းအခြေအနေတွေကိုပြန်ကြည့်မယ်ဆိုရင်အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေမှာအမျိုးသမီးတွေဟာနေရာစုံကနေရွတ်ရွတ်ချွန်ချွန်ဆက်လက်ပါဝင်နေတာကိုတွေ့ရတာကတော့အင်မတန်ကိုအားတက်စရာကောင်းတယ်လို့အမျိုးသမီးရေးနှိုးဆော်သူလည်းဖြစ်စစ်ရေးနိုင်ငံရေးကျွမ်းကျင်သူလည်းဖြစ်တဲ့ပမခဒိုမီနီဝင်းဘတ်ကလည်းပြောပါရယ
်ပထမဆုံးတော့ပြောဖို့လိုအပ်တာကတော့ဒီနေ့ပြောသွားတဲ့ဥစ္စာတွေကပေါ့နော်အန်တီရဲ့ပုံကတယောက်အနေနဲ့အတုံးတက်သွားတာပါဘယ်ဖွဲ့စည်းဖို့မှစကူစားပြီးတော့ပြောတာမဟုတ်ပါဘူးလို့ပြောချင်ပါတယ်။အဒီနှစ်တာအတွက်ပေါ့နော်ရမ်းမဲ့အားတက်စရာကောင်းတဲ့ဒီတော်လိုင်းရင်းနဲ့ပတ်သက်ပြီးတော့ပေါ့နော်အချိန်နေလေးဖြစ်သွားတယ်။အန်ဒီကူနိုက်လည်းပြောတာတယ်ဒီဥစ္စာ tipping point ရောက်သွားပြီလို့ပြောတာတယ်။အဲ့ဒါတကယ်လည်းပို့ပြီးတော့ခိုင်မာလာတယ်လို့ပြောလို့ရတာပေါ့နော်။ဒီတစ်နှစ်မှလည်းအဒီနေနဲ့ပေါ့နော်ဒီကဘာလုံးနေရာမျိုးစုံပေါ့နော်သွားပြီးတော့လူတွေနဲ့စကားပြောတယ်အဲဆွေးနွေးပွဲတွေလုပ်တယ်အဲ့ဒီအချိန်မှာဘာသွားတွေ့လဲဆိုတော့80 80ရာခိုင်နှုန်းကအမျိုးသမီးတွေဖြစ်နေတယ်အမျိုးသမီးတွေဖြစ်နေတယ်ဆိုတော့ဒီဥစ္စာကနောက်ပြီးတော့ဟိုအနည်းတို့ရင်တော့တွေ့ထားတဲ့ data ကလည်းပြောထားတာက65ရာခိုင်နှုန်းကအမျိုးသမီးလို့ပြောထားတယ်ဆိုတော့ဒီတော်လိုင်းရပေါ့နော်အမျိုးသမီးပူဆောင်ပြီးတော့လုပ်နေတဲ့ဥစ္စာလို့ပြောလို့ရတယ်ဆိုတော့ဒီဥစ္စာအရန်ဝမ်းသာစရာကြီးပေါ့နော်အမျိုးသမီးအခုရချီတက်တက်ကြွကြွပဲသူတို့မှနေရာဘောင်းဆောင်ကနေပြီးတော့သူတို့ဒီတော်လိုင်းရေးကိုပါဝင်နေကြတာဒါကတော့ဝင်နေပေါ့နော်အတက်စရာအဲသူတို့ရဲ့လှုပ်ဆောင်မှုတွေနဲ့စွမ်းရည်တွေကြောင့်မို့လို့ပဲဒီတစ်ခါဒီတော်လိုင်းရေးကဒီလောက်ထိအောင်မြင်တာလို့ပြောလို့ရတယ်
အမျိုးသမီးခွင့်ရလှုပ်ရှားသူမက်ခင်လီကတော့2024ခုနှစ်တာကိုပြန်ကြည့်တဲ့အခါအရင်နှစ်တွေကတည်းကပိုပြီးတော့ပြင်းထန်တဲ့စီးရီးပိပခါရီရွှေပြောင်းချီချနေထိုင်မှုတွေနဲ့တဘာဝဘေးဒုက္ခခြံတွေကိုပိုပြီးတော့ဆူဆူဝါခံစားခဲ့ကြရတာကိုတွေ့နိုင်တယ်လို့ထောက်ပြပါရယ်အမျိုးသမီးတွေအတွက်လုံခြုံမှုပြင်းမဲ့တဲ့နှစ်တစ်နှစ်ဖြစ်ခဲ့တယ်ဆိုပြီးတော့မက်ခင်လီကပြောပါရယ
2024မှာပြန်ကြည့်ရင်တော့ကျမတို့ကတတိုင်းပြည်လုံးကဆုတ်ယုတ်တာဆိုတော့ကျမတို့အမျိုးသမီးတွေလည်းပဲဟိုအတူတူပဲပေါ့နော်အတူတူပါပဲဆိုတော့ သူတို့ပြင်တော့ကျမတို့ခုနောက်ပိုင်းမှာဆိုလို့ရှိရင်နေမြေတွေမငြိမ်းချမ်းတာတွေရှိတယ်နောက်ကဒီစစ်မှုရန်ဥပဒေကြောင့်ပေါ့နော်စစ်မှုရန်ဥပဒေကြောင့်ကျမတို့လူငယ်တွေအမျိုးသမီးငယ်တွေနောက်သူတို့ရဲ့မိဘတွေအမေတွေပေါ့နော်စိတ်ပိုင်းဆိုင်ရာဘာဟောအကုန်လုံးပေါ့မလုံခြုံမှုတွေခံစားရတဲ့ခါကျတော့2024ပြန်ကြည့်လို့ရှိရင်တော့ကျမတို့ကဒီပြည်တွင်းမှာရှိကြတဲ့အမျိုးသမီးတွေရဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာမလုံခြုံမှုတွေအပြင်ကျမတို့ဒီတိုင်းသားတွေနဲ့တော်လှန်ရေးနယ်မြေအုပ်ချုပ်မှုအောက်မှာအုပ်ချုပ်မှုအောက်မှာ control area မှာရှိနေကြတဲ့ဟိုလူတွေအတွက်လည်းစစ်မှတ်တွေကပုံပြီးဖြစ်ပွားလာတဲ့ခါကျတော့သူတို့ရဲ့မလုံခြုံမှုပိုင်းဆိုင်ရာတွေကလည်းပုံပြီးတော့များလာတယ်ဒုက္ခတွေရောက်တယ်နောက်တစ်ခုကကျတော့တဘာဝပေးအန္တရာယ်ကြောင့်ဆိုရင်လည်းကျမတို့အမျိုးသမီးတွေကပုံပြီးတော့တက်ရောက်ခံစားမှုတွေပုံများတဲ့အတွက်အမျိုးသမီးအခွင့်အရေးလို့ပြောတဲ့အခါမှာအခွင့်အရေးနဲ့အခြေအနေကဒဏ်ထုခြေနေကြတဲ့အတွက်ဟိုတန်းပြည်ထဲမှာခက်ခဲတဲ့မှုတွေများလေကျမတို့ရဲ့အခွင့်အရေးပိုင်းဆိုင်ရာမှာလည်းပို့ပြီးတော့ဆုပ်ယုပ်မှုတွေရှိတယ်လို့လည်းပြောလို့ရပါတယ်
။အာနာသိငယ်2021ခုနှစ်နောက်ပိုင်းမြန်မာနိုင်ငံမှာအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အရက်သားထိခိုက်သေခြင်းမှု6000ကျော်အထိကျိုးလာခဲ့တဲ့အကြောင်းကိုကုလသမဂ္ဂကလည်းပြီးခဲ့တဲ့ရက်ပိုင်းတုန်းကပဲချက်မှတ်သတိပေးပြောဆိုထားပါတယ်။အချိန်ထဲမှာလည်းဒီကုန်စည်နှုန်းကြီးမြင့်မှုနဲ့စားဝတ်နေရေးအကျပ်တဲတွေကြားကြံ့ကြံ့ခံရုန်းကန်ကြရတဲ့အတွက်အကူအညီလိုအပ်ချက်တွေပို့ပြီးတော့မြင်ရတဲ့နှစ်တစ်နှစ်ဖြစ်ခဲ့တယ်လို့ပြောသူကတော့အာနာရှင်စန့်ကျင်စီရီယံလှုပ်ရှားမှုအတွက်ရပုံငွေရှာဖွေကူညီပေးနေတဲ့ဂျပန်နိုင်ငံအခြေစိုက်မြမရေးလှုပ်ရှားသူမတ်နေနုနုတွင်ဖြစ်ပါတယ်
ကျမက CDM မျိုး supporting လုပ်တဲ့သူတယောက်အနေနဲ့ပေါ့နော်ဒီ2024မှာကျမစီကိုအကူအညီတောင်းတဲ့ CDM အမျိုးသမီးတွေကပို့ပြီးတော့များလာတယ်အဲဘလို့ကျမကပေါ့နော်သူတို့ထပ်ပို့ပေးတယ်အခါမှာအခက်ခဲတွေမျိုးစုံနဲ့အကျက်တဲတွေမျိုးစုံနဲ့ဒီပြည်တွင်းမြန်မာပြည်တွင်းမှာနေရတဲ့သူတွေအတွက်အရန်ဟိုအခက်ခဲဖြစ်တဲ့နှစ်တစ်နှစ်ပါပဲပို့ပြီးတော့ကျက်တဲလာတဲ့နှစ်တစ်နှစ်ပါပဲအဲဘလို့လူမျိုးတွေလဲဆိုရင်ကျမတို့ CDM လုပ်လိုက်တယ်ကိုယ့်ရဲ့လုပ်ငန်းကိုအလုပ်ကံကိုဆုံးရှုံးလိုက်တယ်ပြီးတဲ့အခါမှာအမျိုးသားကလည်းဒီတော်လိုင်းရေးကြောင့်အဖမ်းခံရတယ်ထောင်ထဲရောက်သွားတယ်ဆိုတော့တာတူကြီးလေးနဲ့ဘဝကိုရှေ့ဆက်ဖို့အတွက်ကြုံရအလုပ်ကိုလုပ်ရတယ်ဈေးရောင်းရတယ်အဲဒါကဥပမာပြရတဲ့အမျိုးသမီးတစ်ယောက်ပေါ့နော်တခြားဒီနိုင်ငံရေးမှာမလုံခြုံတော့လို့ CDM ဝင်လိုက်ပြီးတော့ဘောကမလုံခြုံတော့လို့နေရာမျိုးစုံထွက်ပြေးနေရတဲ့အမျိုးသမီးတွေလည်းရှိတယ
်2024ဟာမြန်မာပြည်ကအမျိုးသမီးတွေတင်မကကမ္ဘာတဝန်းကအမျိုးသမီးတွေချားမှာလဲအကျန်းဖတ်မှုတွေဆူဆူဝါးဝါးကြုံခဲ့ရတဲ့နှစ်တစ်နှစ်ဖြစ်ခဲ့ပါတယ်ကမ္ဘာတဝန်းလူခွင့်ရေးချူဖောက်မှုတွေထဲမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေအပေါ်အကျန်းဖတ်မှုတွေဟာနေရာတိုင်းမှာတွေ့ရတဲ့အခြေပြန့်ဆုံးနဲ့အဆိုးဝါးဆုံးအခြေအနေတွေဖြစ်တယ်လို့ကုလသမဂ္ဂအမျိုးသမီးများအဖွဲ့ UN Women ကပြောဆိုထားပါတယ်။2024ခုနှစ်အတွင်းမြန်မာအပါအဝင်ကမ္ဘာတဝန်းကအမျိုးသမီးတွေအပေါ်အကျန်းဖတ်မှုတွေနဲ့နိုင်လုံမင်းထက်ဆက်ဆံမှုတွေဆူဆူဝါးဝါးရှိနေတာကိုထောက်ပြပြီးလူသားချင်းချင်းနားလည်မှုနဲ့ဖေးမကူညီစိတ်တွေမွေးမြူနိုင်ဖို့တိုက်တွန်းသူကတော့ကယူနာနဲ့စာနာကူညီခြင်းလို့တိတ်ပေရတဲ့ရှုချစ်ဗုဒ္ဓဘာသာဖောင်ဒေးရှင်းမှာနှစ်ပေါင်း30ကျော်ပရိုက်တာလုပ်ငန်းတွေလုပ်နေတဲ့မတ်ဆဗရီနာတန်ဖြစ်ပါတယ်။ချစ်ချင်းမေတ္တာနဲ့စာနာတရားရှိထားပြီးအပြန်အလှန်ဖိမကူညီစမယ်ဆိုရင်ပုံမှုအေးချမ်းနဲ့ပုံမှုကောင်းမွန်တဲ့နှစ်သက်တစ်ခုကိုမျှော်လင့်နိုင်ပါတယ်လို့မတ်ဆဗရီနာတန်ကပြောပါတယ်
။မြမပီနဲ့ကဘာတူကဘာသာအားလုံး US မှာရှိတဲ့လူတွေရောပဲနော်။ဘယ်မှာပဲကြည့်ကြည့်ဟိုthe world country ပဲဖြစ်ဖြစ်ဒီ first class country ပဲဖြစ်ဖြစ် it doesn't matter မိန်းကလေးနဲ့ကလေးတွေအားလုံးကနေပြီးတော့အိမ်မှာပဲဖြစ်ဖြစ်အပြင်မှာပဲတွားအကျန်းဖတ်တွေကနေပြီးတော့ခံရတာလေးကတော်တော်များနေတယ်เนาะအဲ့ဒါလေးတွေကဘာဖြစ်လို့လဲဆိုတော့ဒီစိတ်ဓာတ်ကြောင့်လူတိုင်းယောက်ျားမိန်းမကလေးလူတိုင်းအပါအဝင်အားလုံးကနေပြီးတော့ကိုကနေပြီးစာနာစိတ်သက်ရှိတယ်ကိုကလည်းမနာစေချင်ကိုကိုရိုက်တာကိုဘယ်သူမှမကြိုက်ကိုကိုထိခိုက်တာကိုလည်းမကြိုက်ဆိုတော့အဲ့ဒါကြောင့်ကိုကမကြိုက်ရင်လည်းကိုကစာနာစိတ်ထားလိုက်တဲ့အခါမှာသူ့ကိုစာနာစိတ်ပြန်ပေးလိုက်တဲ့အခါမှာသူ့ကိုမုဒိတာပေးလိုက်စာနာစိတ်တွေရိုင်းပင်းကူညီပြီးတော့ကူညီပေးလိုက်တဲ့အခါမှာကြိုက်ရင်နောက်နှစ်တွေကြိုက်ရင်လည်းအဲ့လားကများများများကြီးငြိမ်းချမ်းသွားမယ်လို့ထင်ပါတယ်နော်အလားဆိုရင်လည်းလူတွေအားလုံးစာနာစိတ်များပို့ထားပါ kindness လေးများပို့ထားပါကိုစိတ်အေးချမ်းမှုလေးပို့ထားပါပြီးတော့ဖြူစင်တဲ့စိတ်ထားလေးများပို့ထားနိုင်ကြပါစေလို့ဆုတောင်းပါတယ်
အာဏာရှင်ကိုဆန့်ကျင်တဲ့လူဦးတော်လိုက်လှုပ်ရှားမှုတွေမှာလက်ရှိအခြေအတိပါဝင်နေဆဲဖြစ်တဲ့မော်ရယ်အလှမယ်နဲ့တရုတ်ဆောင်မင်းသမီးအင်ဂျယ်လမုံကလည်းဆရာနာရှင်လက်အောက်မြန်မာပြည်သူပြည်သားတွေကြုံတွေ့ခံစားနေရတဲ့ဒုက္ခတွေနှစ်သက်မှာတော့အမြန်ဆုံးအဆုံးသတ်စေဖို့မျှော်လင့်တဲ့အကြောင်းပြောပါရစေ။
အလုံးမင်းမီလာပါရှင်ညီမတို့အင်ဂျယ်လမုံဖြစ်ပါတယ်အလုံးမင်းနှစ်သက်မှာပျော်ရွှင်ပါစေအင်ဂျယ်တို့ကဘာတော်မှာရှိနေတဲ့မြန်မာနိုင်ငံပြည်သူပြည်သားတွေအလုံးနှစ်သက်မှာပျော်ရွှင်ချမ်းမြေ့ကြပါစေအင်ဂျယ်တို့အာနာရှင်ဇနစ်လက်ထက်ကလေးကနေပြီးတော့အင်ဂျယ်တို့မြန်မာပြည်သူပြည်သားတွေအလုံးစိတ်ဆင်းရဲကိုဆင်းရဲနဲ့ဒုက္ခတွေခံလာခဲ့ရတာပေါ့နော်အဲ့တော့နှစ်သက်မှာအင်ဂျယ်တို့ညှော်လင့်ချက်အားကြီးစွာနဲ့တစ်ခါပြန်ပြီးတော့ဒီသူတို့ကိုတိုက်ထုတ်ဖို့အတွက်စိတ်တကူပို့ရခိုင်မာပြေးကြပါလို့အင်ဂျင်တီကနေတိုက်တွန်းချင်ပါတယ်။နောက်ပြီးတော့အခုချိန်မှာဒီမြန်မာနိုင်ငံမှာပေါ့နော်စစ်ပေးရှောင်ဒုက္ခတွေတွေအသက်ဆုံးရှုံးရတဲ့သူတွေနောက်ပြီးတော့ဒီကျမကြီးအကြောင်းဒီအခြေအနေဆိုးရွားကြတဲ့သူတွေအများကြီးရှိရပေါ့နော်။တို့တက်ကိုလည်းအင်ဂျယ်ရောတဖက်တလန်းကနေပြီး mentally အရာ physically အရာ financially အရာကူညီပေးရမှာဖြစ်တဲ့အတွက် angel တွေကတော့အလုံးဝလျှော်လို့မရဘူးနော်။ angel တွေကနှစ်သက်မှာပို့ပြီးတော့တနေ့ပြီးတနေ့ပိုပြီးတံမာလာရမယ်နော်အားလုံးပဲဒီနှစ်သက်မှာလည်းတံမာတယ်နောက်2025မှာလည်းအားလုံးအတူတူတံမာပြီးတော့ဒီအာနာရှင်စနစ်ကိုအတူတူတိုက်ထုတ်ကြရအောင်နော် Fighting
WLB အမျိုးသမီးမြောက်ဖွဲ့ချုပ်မြန်မာနိုင်ငံရဲ့စီယုံရေးနဲ့နိုင်ငံရေးရှေ့ဆောင်ကိုစလဲနော်ဆဲဆဲရဲ့2024တနှစ်တာသုံးသက်ချက်နဲ့နှစ်သက်မျှော်မှန်းချက်ကိုလည်းကြည့်အောင်ပါရှင
်ကျမတို့2024မှာမတအရကြည့်လဲလို့ရှင်တော့ဒီစစ်တပ်က27အရာဂိုင်းလုံးပဲဒီသူရဲ့နေမျိုးကိုထိချုပ်နိုင်တဲ့အနေထားကိုတွေးရတယ်ဗောနော်အဲ့ဒီမှာအပြင်ဆိုရင်လည်း2024မှာကျမတို့တော်လှန်ရေးအဖွဲ့တွေကပဲပို့ပို့ပြီးတော့နေမျိုးတွေကိုချက်ထိုးနိုင်တဲ့အနေထားတွေတွေးရတယ်အောင်အောင်မြင်မြင်နေဗောနော်လှုပ်ဆောင်နိုင်တဲ့အနေထားမှာတွေးရသလိုဒီသူတို့ရဲ့တိုင်းရင်းသားလူမျိုးအခြေပြုတာပဲပြောပြည်နယ်အခြေပြုတာပဲပြောပါတော့ဒီအုပ်ချုပ်ရေးရန်တရားတွေပြီးလို့ရှိရင်ပြည်နယ်အခြေပြုကောင်စီတွေပေါ့နော်ဖွဲ့စည်းလာတယ်ဖွဲ့စည်းဖို့ပြင်ဆင်လာတဲ့အပိုင်းမှာလည်းအများကြီးတွေ့ရတယ်ပေါ့နော်ဆိုတော့ကျွန်တော်တို့2025မှာတော့ဒီထက်ပိုလှုပ်နိုင်ပါစေပေါ့နော်အထူးသဖြင့်ကျွန်တော်တို့ဒီစီရေးအရာလဲအောင်မြင်မှုတွေပိုရပါစေကျွန်တော်တို့တခါမှမရရှိခဲ့ဘူးတဲ့ဒီအမျိုးသမီးအနည်းဆုံး30ရာခိုင်နှုန်းပါဝင်ရေးမှုပေါ့နော်ဒီchat ကျမတို့ NUCC platform နဲ့ဆိုလဲ chat အရပါဝင်နေရှိတယ်လို့ကျမတို့လိုက်လာတွေးဆုံတဲ့တချို့တော့ဒေါ်လာရေးအဖွဲ့စီမှာဆိုရင်လဲသူတို့မူဝါဒတွေထည့်ထားတာတွေ့ရတယ်အဲ့ဒီမကပေါ့နော်တခြားတော့ဒေါ်လာရေးအဖွဲ့အစည်းတွေကလည်းဒီ gender equality ပေါ့နော်ဒီဂျာမန်တန်တူရေးကိုအလေးပြုပေါ့နော်အလေးအနေထားပြီးတော့အကောင့်ထဲပေါ်နိုင်ဖို့အတွက်ကိုလည်းဆူတောင်းနေပေါ့နော်နောက်တစ်ခုကျမတို့တိုက်နေတဲ့ဒီဘုံရန်သူပေါ့နော်ကြာဆုံးပြီးတော့ကျမတို့နိုင်ငံအသစ်ကိုတီထောင်နိုင်တဲ့နှစ်သစ်ပေါ့နော်နှစ်သစ်အောင်မြင်မှုဖြစ်ပါစေလို့ဆူတောင်းပါတယ်ဟုတ်ကဲ့
2021အာနာသိမ့်နောက်ပိုင်းစစ်တပ်ရဲ့ဖိနှိပ်မှုတွေအောက်မှာအခက်အခဲဆုံးကာလတွေကိုကြံ့ကြံ့ခံကြော်ဖြတ်ရင်းအာနာရှင်စန့်ကျင်လှုပ်ရှားမှုတွေမှာအမျိုးသမီးတွေဟာနေရာဆုံး၊ကဏ္ဍဆုံးကနေဆက်ပြီးတော့ပါဝင်နေကြတာကတော့အခုချိန်ထိပဲဖြစ်ပါတယ်။ဒါကြောင့်ဒီလိုကြံ့ကြံ့ခံရည်တည်မှုတွေရဲ့အသီးအပွင့်တွေကိုလာမယ့်2025မှာမြင်ရဖို့မျှော်လင့်တယ်သူ NGO နိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်ကပြောပါတယ်
။2025အတွက်တော့အခုနောက်ပေါ့နော်အရှိကပြောခဲ့သလိုပဲဒီနှစ်တည်တည်းမှာရုံးကန်စ조사မှုတွေအတိုင်းမခံအရှုံးမပေးကြမ်းကြမ်းခံမှုတွေရဲ့အသည့်အပွင့်တွေကိုဟိုခန်းစားရပါစေလို့ကျွန်မဆုမွန်ကောင်းတောင်းတယ်။နောက်ပြီးတော့အပြောင်းလဲအချိုးကွေးတခုဖြစ်လာခဲ့မယ်ဆိုလို့ရှိရင်လည်းပဲလူဖွဲ့စည်းရဲ့နိုင်ငံတနိုင်ငံရဲ့အပြောင်းလဲအချိုးကွေးတွေမှာဒီအမျိုးသမီးတွေရဲ့အဲထဲ့ဝင်မှုတွေမပါဘဲနဲ့အမျိုးသမီးတွေရဲ့အားဆိုင်ထုတ်မှုတွေကြိုးပမ်းအားထုတ်မှုတွေမပါဘဲနဲ့ဒီအပြောင်းလဲရဖြစ်လာနိုင်မှာမဟုတ်ပါဘူး။ဒါကြောင့်ကျမတို့တွေဟာအပြောင်းလဲရဲ့ဘောနော်အခေယာကြတဲ့အခန်းကဏ္ဍတွေမှာအမျိုးသမီးတွေဟာရှိနေပါတယ်ဆိုတာကိုလည်းပဲယုံကြည်စေချင်တယ်။အဲဒီယုံကြည်ချက်ကိုလည်းပဲခိုင်ခိုင်မာမာနဲ့ထားပြီးတော့ပေါ့လေ။ဒီဆက်လက်ပြီးတော့မိမိတို့ဘာလှုပ်လှုပ်ပေါ့စီးပွားရေးပဲဖြစ်ဖြစ်လူမှုရေးပဲဖြစ်ဖြစ်နိုင်ငံရေးပဲဖြစ်ဖြစ်ပေါ့နော်။တကယ့်ကိုဟိုယုံကြည်ကြည်နဲ့ဆက်ပြီးတော့ ခက်ခဲတွေကိုကျော်လွှားစေခြင်းနဲ့နောက်ပြီးတဲ့ခါကျတော့အောင်မြင်မှုတွေကိုရယူစေချင်ပါတယ်လို့ရယူနိုင်မဲ့နှစ်တစ်နှစ်လည်းဖြစ်ပါစေလို့ဆုတောင်းပါတယ
်။အမျိုးသမီးတွေအများပြားပါဝင်နေတဲ့မြမနွေဦးကျော်လိုင်းရေးဟာလက်ရှိမှာချစ်ပင်ပွိုင်းလို့ခေါ်တဲ့အရေးပါတဲ့အချိုးအခွေ့ပြောင်းလဲတစ်ခုကိုရောက်နေပြီဖြစ်တယ်လို့အဆုံးသက်တိုက်ပွဲအောင်မြင်တဲ့အဆင့် end point ကိုမြင်မြင်ရောက်ဖို့ဆိုရင်တော့လူမှုအခွင့်အရေးအတွက်အရေးပါတဲ့ဆုံးဖြတ်ချက်ချတဲ့နေရာတွေမှာဥဆောင်မှုကဏ္ဍတွေမှာအမျိုးသမီးတွေရဲ့ပူပေါင်းပါဝင်မှုကိုပိုးပြီးတော့အလေးထားမြင့်တင်ဖို့လိုအပ်တယ်လို့ပေါမော့ခဒေါ်မီမီဝင်းဘတ်ကလည်းတိုက်တွန်းပြောဆိုပါတယ်။
2025မှာတကယ်ပဲဟို tipping point ကနေ end point ကိုအသေးအချာမြန်မြန်သွားခြင်းနဲ့ဆိုလို့ရှိရင်เนาะပို့မှာရှိတဲ့ human resource အလူအရင်းမြစ်ရဲ့ power တွေကိုအားလုံးကိုသုံးဖို့လိုအပ်တယ်။အဲ့ဒီမှာဒီခုနပြောနေတဲ့ဟာနေတဲ့ဥစ္စာကအမျိုးသမီးတွေဒီခေါင်းဆောင်ရေးဘက်မှာပေါ့နော်ခေါင်းဆောင်အမှုနေရာတွေမှာရှိဖို့လိုအပ်တယ်ဆိုတော့အန်တီအနေနဲ့ဗာလဲပြောနေတာ2025မှာပေါ့နော်ကိုယ့်ရဲ့အဖွဲ့တွေကိုပြန်ကြည့်လိုက်ကိုယ့်ရဲ့အဖွဲ့တွေထဲမှာအမျိုးသမီးအနည်းဆုံး50ရာခိုင်နှုန်းမပါဘူးဆိုလို့ရှိရင်ကိုယ့်ရဲ့အဖွဲ့ကဒီဥစ္စာအားလုံးအပြည့်အစုံမရှိဘူးလို့ပြောလို့ရတယ်ဘာလို့အမျိုးသမီးတွေစဉ်းစားမှုတွေရလဲအမျိုးသားတွေနဲ့မတူအဲ့မတူတဲ့ဥစ္စာကိုလိုအပ်လာတာအခုချိန်မှာနောက်ပြီးတော့အများအန်ဒီအများအန်ပြောနေကြဒီပူပေါင်းဆောင်ရွက်တာပေါ့နော်ပူပေါင်းဆောင်ရွက်တာအဖွဲ့နဲ့အဖွဲ့နဲ့အများအန်သူစဉ်းစားနေကြတယ်တိုင်းရင်းသားတွေအချင်းချင်းပူပေါင်းဆောင်ရွက်ဖို့စုပြုပြောင်းကြတယ်အမှန်မှာတော့အမျိုးသမီးနဲ့အမျိုးသားနဲ့လည်းပူပေါင်းဆောင်ရွက်ဖို့လိုအပ်တယ်။အဲအဲ့လိုမျိုးပူပေါင်းဆောင်ရွက်တဲ့အခါမှာပါဝင်နေတာတဲ့တခုနေမှာပူမပြီးဘူး။အမျိုးသမီးတွေက decision maker level, policy maker level, planning level အဲ့ဒီအပေါ်ရန်နေမှာလေသူတို့ရဲ့အသိအဉာဏ်နဲ့အင်အားတွေလိုအပ်နေရဲ။အဲ့ဒါကြီးရလာလို့ရှင်ဒီက tipping point နဲ့ end point ကိုတော့အမြန်ပဲရောက်သွားမယ်လို့အန်တီယုံကြည်
မျိုးသမီးခွင့်ရတက်ကြွလှုပ်ရှားသူမက်ခင်လေးကတော့ဒီ2025ဟာမြန်မာပြည်သူပြည်သားတွေအတွက်အပြောင်းလဲခေါင်းတွေကိုမျောလင့်နိုင်တဲ့နှစ်ဖြစ်ဖို့ဆူတောင်းတဲ့အကြောင်းပြောပါရစ
ေ။ကျမရဲ့တကူရေနှစ်သစ်ဆူတောင်းကိုပြောပါဆိုရင်တော့ကျမတို့2025ဟာကျမတို့ຫນွေဥတော်လန်ရေးအတွက်ကောင်းသောပြောင်းလဲခြင်းတွေကိုအစားပြုတဲ့နှစ်လို့ကျမဖြစ်ပါစေလို့ဆူတောင်းတယ်။ကောင်းသောပြောင်းလဲခြင်းတွေဆိုတဲ့အခါမှာလည်းလုံးဝအပြောင်းလဲရို့မြင်ရမှာမဟုတ်ပေမဲ့မူဝါဒတွေနီးစနစ်တွေပြောင်းလဲတဲ့ဟာကိုကျမတို့မြင်ကျင်ပါတယ်။အဲ့လိုအမြင်မှာလည်းတို့တူကျမတို့ရဲ့တကူရေခံယူချက်တွေမှာလည်းအမျိုးသမီးအမျိုးသားပေါ်မှာပဲဖြစ်ဖြစ်လိန်စိတ်ခံရမှုကွဲပြားတဲ့သူတွေမှာပဲဖြစ်ဖြစ်အားနည်းတဲ့သူတွေပေါ်မှာပဲဖြစ်ဖြစ်လေးလေးဆဆနဲ့မေတ္တာနဲ့ချစ်ခင်မှုနဲ့စတင်ဆက်ဆံတဲ့အမျိုးကိုလည်းကျမပြောင်းလဲစေချင်ပါတယ်ဒါမှသာကျမတို့ကအားနည်းတဲ့သူတွေမတူကွဲပြားတဲ့သူတွေကိုအတူတူလက်တွဲပြီးတော့ကောင်းသောအပြောင်းလဲမှာချစ်တတ်နိုင်မယ်လို့ကျမကတော့ယုံကြည်ပါတယ်
ဒီနေ့2024ခုနှစ်ထဲအဆိုးအဝါဆုံးလူ့ခွင့်ချိုးဖောက်မှုတွေနဲ့လူသားပေးဒုက္ခမျိုးစုံကိုချင်းချက်ခံကြော်ဖြတ်ခဲ့ပြီးဖြစ်တာကြောင့်လာမယ့်နှစ်သစ်ကိုတော့မြန်မာပြည်သူပြည်သားတွေအတွက်အောင်ဝဲရတဲ့နှစ်တစ်နှစ်ဖြစ်လာဖို့ဆုတောင်းတယ်လို့မတ်နှင်းနုနုဝင်းကလည်းပြောပါတယ်
2025မှာပိုအားတင်းပြီးပိုအားဆိုင်ပြီးတော့မှဒီဒေါ်လာရေးကိုအမြန်ဆုံးပြီးအောင်လို့ကျမတို့စူးစမ်းရမယ်ဒါပြီးတဲ့အခါကျတော့ကျမတို့အမျိုးသမီးတွေဒီအခုချိန်ထိတန်းတန်းခံပြီးတော့မှဒီဒေါ်လာရေးမှာဆက်ပြီးတော့ပါဝင်နေကြတာဖြစ်တဲ့အတွက်ကြောင့်မလို့2025ကတော့အမျိုးသမီးတွေရဲ့ဒီတန်းတန်းခံဒေါ်လာမှုဒီအောင်မြင်မှုကိုရတဲ့နှစ်တစ်နှစ်ဖြစ်ဖို့ကျွန်မမျှော်လင့်ပါတယ်။ပို့ပြီးတော့လည်းအားလုံးနဲ့အတူတူအမျိုးသမီးရောကလေးတွေရောအားလုံးအတူတူပျော်ရွှင်ရတဲ့ငြိမ်းချမ်းရတဲ့နှစ်တစ်နှစ်ဖြစ်လာဖို့ကျွန်မမျှော်လင့်ပါတယ်ရှင်။
ကုံလုံးတော့မြန်2024ခုနှစ်တနှစ်တာအဆိုးအကောင်ဖြတ်တန်းမှုတွေကိုပြန်ပြောင်းတုံ့တက်ရေးအမျိုးသမီးတွေရဲ့နှစ်သစ်မျှော်မှန်းချက်စုတောင်းချက်ကိုစားခဲ့ကြရတာပါရှင်ဒီတစ်ပတ်အထူးစီစဉ်ကိုတော့ဒီမှာပဲရနာခွင့်ပြုပါလာမယ့်2025နှစ်သစ်ဟာအမျိုးသမီးတွေအပါအဝင်မြန်မာပြည်သူပြည်သားတွေကမ္ဘာသူကမ္ဘာသားတွေအားလုံးအတွက်ပူပင်စောင့်ဆောင်မှုနဲ့ပြီးငြိမ်းချမ်းတဲ့နှစ်တစ်နှစ်ဖြစ်ပါစေဒီမှန်းချက်တွေအကောင့်ထဲပေါ်နိုင်ပြီးတော့ကောင်းချီးမင်္ဂလာတွေပြည့်ဝတဲ့နှစ်သစ်ဖြစ်ပါစေလို့ဆုတောင်းပေးရစီစမခင်ပြထွေးပါနောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင
်စနေမနေ့ VOA အစီအစဉ်ပထမပိုင်းနိုင်ဝက်ကိုဒီမှာပဲအဆုံးသတ်ပြစေခင်ဗျာဒုတိယပိုင်းနိုင်ဝက်ကိုတော့ Khon Nai ထိလူလူမိတ်ဆွေရုပ်တံနဲ့ VOA online မှာဆက်လက်ကြည့်ရှုနိုင်ပါတယ်ဗျာ
VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုနိုင်စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မနက်ခင်းမနက်6နာရီကနေ6နာရီခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40 VOA ညချင်းည9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေတွေမှာထက်တိုးလိုင်းလက်မီတာ190ကနေထုတ်လွှင့်ပေးနေပါတယ်ရုပ်သံတဲ့ရေဒီယိုအစီအစဉ်အားလုံးကိုလူမှုမင်းရွှေရုပ်သံလိုင်း VOA မြန်မာပိုင်းဝက်ဘ်ဆာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမျက်နှာတွေမှာနားဆင်ကြည့်ရှုနိုင်ပါတယ်မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့2024ခုနှစ်ဒီဇင်ဘာ28ရက်စနေနေ့မနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုထုတ်လွှင့်ချက်တွေကိုမိမိရဲ့သဘောထားအမြင်တွေကို VOA Bamis Facebook နဲ့ YouTube ထုတ်လွှင့်ချက်တွေမှာလည်းမှတ်ချက်ပြပြရဖို့ဖိတ်ခေါ်ပါတယ်ဒါမှမဟုတ် email ပို့ဖို့လိုရဆိုရင်တော့ bamis@voanews.com ကိုရေးသားပို့နိုင်ပါတယ်ဗျာဒါမှမဟုတ်လည်း VOA ရဲ့ Facebook Messenger နဲ့ဆက်သွယ်နိုင်ပါတယ်သောတာရှင်တွေဆီကရေးသားပို့ချက်တွေကိုစောင့်မျှော်ကြိုးစွနေပါတယ်ဗျာအခုတော့မြန်မာပြည်ကတနစ်တာသိပ္ပံနဲ့နည်းပညာကဏ္ဍထူးခြားအခြေအနေတွေကိုစူးစိပြီးတော့မတင်ဆက်ခင်မှာသုတဆုံလည်း American တခွင်ကိုအရင်ဆုံးတင်ဆက်ပြစီခုတစ်ပတ်မှာဆရာဝန်ဘွဲ့နဲ့ PhD ဘွဲ့နှစ်ခုလုံးတွဲ Virginia Commonwealth Tech တို့မှာပညာသင်ကြားနေတဲ့ Matt Super အောင်မျိုးကြောင့်တင်ပြပေးမှာပါဆလိတ်တောက်ရကနေအဆုတ်ထိခဲ့မှုတန်ကိုကုသနိုင်မဲ့နီလန်းနေတဲ့ပတ်သက်ပြီးသုတေသနလုပ်နေတဲ့ Matt Super အောင်မျိုးဟာ၈နှစ်စာပညာတော်သင်ဆုအပြည့်အဝရရှိထားသူဖြစ်ပါတယ်ကိုအောင်ရိုက်ကူးခဲ့တာကိုပြန်လည်တင်ပြထားပါတယ်ည
ပါအောင်မျိုးဟာ2014ခုနှစ်မှာမိသားစုနဲ့အတူ DV ကန်ဆက်မဲ့အစီအစဉ်နဲ့အမေရိကကိုရောက်ရှိပြီးတော့ကျောင်းထက်နေတာပါ
ဗမာပြည်မှာ high school ကိုပြီးအောင်တက်ခဲ့ပြီးတော့အမေရိကမှာ college ကနေစပြီးတော့ကျောင်းတက်ခဲ့တာပါဟုတ်ပါပထမဦးဆုံးစစချင်းတက်တုန်းက college တက်တုန်းက undergraduate degree ယူတာပေါ့နော်အဲ့ undergraduate degree ကဘာယူခဲ့ရလဲဆိုတော့ biology major နဲ့ chemistry minor နဲ့ယူခဲ့ပါတယ်ပြီးတော့အဲ့ဒီ undergraduate 4 နှစ်နဲ့ပြီးတဲ့အချိန်ကျတော့အခုတက်နေတဲ့ dual degree program ပေါ့နော် degree နှစ်ခုကိုပေါင်းထားတဲ့ program ဟာ MD နဲ့ PhD နဲ့တွဲထားတာပေါ့နော် MD ဘက်ကဆရာဝန်ဆေးကျောင်းလိုင်းနဲ့ PhD ဘက်က research scientist line ပေါင်းထားတဲ့၈နှစ် program ကိုအခုတက်နေပါတယ်အဲ့တော့ college လေးနဲ့အခု၈နှစ် MD PhD တက်နေပါတယ
်ဆရာဝန်နဲ့သူတွေတနာဘက်မှာဦးစားပေးလေ့လာပြင်မှန်နဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ်
MD ကကျောင်းပြီးပြီးချင်းက specialty ကျောင်းပြီးမှ specialty ရွေးတာပေါ့နော်ကျောင်းကအကုန်လုံးဒီတိုင်း general သင်ပေးပြီးတော့အဲ့ဒီ medical school ရဲ့စရုပ်ထနှစ်မှာကိုကဘာ specialty လိုချင်လဲဆိုတာကိုရွေးကြပါတယ်အဲ့ဒါပြီးမှ specialty ရွေးပြီးမှအဲ့ဒီစေယုံတွေကိုအဲ့ apply လုပ်တာပေါ့နော်အဲ့ဒီ residency position ရအောင်လို့ပေါ့နော် residency ကဗမာလိုဆိုရင် house ဗမာစေကျောင်းနဲ့equivalent ဆိုရင် house center ပေါ့နော်ယူပါရဲ့ PhD ကအဆုတ်ကိုလေ့လာပါတယ်လူတွေဟာဆေးလေးတောက်တဲ့အချိန်ကြရင်အဆုတ်ကိုဒဏ်ရာထိခိုက်မှုတွေရှိပါတယ်ဒီဒဏ်ရာတွေကိုကုသဖို့နီးလန်းအသစ်တွေရှာဖွေတဲ့အတွက်သုတေသနလုပ်ပါတယ
် American ကျောင်းတွေမှာပညာရတ်တွေကိုစနစ်တကျပြုစုပြောင်းထောင်ပေးတဲ့အနေနဲ့ပညာတော်သူတွေကို scholarship ပညာရတင်စုအပြည့်ပေးပါတယ
်ယူပါဒီကျောင်းမှာ undergraduate တက်တုန်းကscholarship ကအများကြီးတော့မရခဲ့ပါဘူးเนาะအဲ့ဒီဒီ undergraduate တက်တုန်းကအဲ့ဒီ၄နှစ်အတွင်းမှာတော်တော်စူးစမ်းယူပြီးတော့ဆေးကျောင်းကိုဝင်အောင်လုပ်ခဲ့ပါတယ်အဲ့ဆေးကျောင်းဝင်တဲ့အချိန်မှာဒီကျောင်းကယူပကို၈နှစ်စလုံးအတွက်ဟိုဟာ full scholarship ပေးတာပေါ့เนาะ၈နှစ်စလုံးအကုန်လုံးအဲ့ဒီ2အဲ့ဒီစေးအဲ့ဒီကျောင်းလာခါတွေအကုန်လုံးပါပြီးတော့အဲ့ဒီပါတဲ့အပြင်ဟိုဟာယူပကိုနှစ်တိုင်းနှစ်တိုင်း stipend ပေးတာပေါ့เนาะနေစီစားစီပေါ့စတိုက်ပန်ကအ
လုံးမလောက်ရ
အလုံးတနစ်ကို3000ဆိုရင်10000ဆိုရင်2000-4000ဒါပေမဲ့အဲ့ဒါကစားစီနေစီပဲရှိသေးတယ်ကျွာကျူရှင်အဲ့ဒီကျောင်းစီမပါသေးဘူးပေါ့နော်အလုံးပေါင်း5000လောက် estimate 5000လောက်ပေါ့နော
်ပညာတော်သင်စုရဖို့ဆိုရင်ကျောင်းစာတစ်ခုတည်းမဟုတ်ပဲအဖက်ဖက်ကပြင်ဆင်ဖို့လဲလိုတာပါ
ပညာတော်သင်စုနဲ့ပတ်သက်ပြီးတော့ပေးတာကတော့တချောင်းနဲ့တချောင်းနဲ့ကတော်တော်กว่าပါတယ်အဲ့ဒီဒါပေမဲ့အကျောင်းကြီးကသူတို့ကဘလို့ရွေးချယ်တာလဲဆိုတာမပြောပေမဲ့ဒါပေမဲ့ကိုယ့်ဘက်က apply တဲ့ဘက်ကနေကြည့်ရင်ပြင်ဆင်ကိုယ့်ကိုပြင်ဆင်ရတာပေါ့နော်ဒီပြင်ဆင်တာနဲ့ပတ်သက်ပြီးတော့လိုအပ်ချက်တွေကတော့စီကံစီယုံတွေ့ကြုံ သူတည်သနာအတွေ့အကြုံရဲ့လူမှုအတိုင်းဝိုင်းပရာဟိတလုပ်ငန်းကြီးပါရင်ကိုယ့်ဘက်က apply လုပ်ရင်အဲ့ဒီအကုန်လုံးပါတဲ့ချိန်ကျရင်ကိုယ့်ရဲ့ application ကရွေးချယ်ခံဖို့ကိန်းနေပုံပြရပါတော့
ဘက်ဆောင်ပြင်ဆင်ခဲ့ရပုံကိုလည်းယူပါအောင်မျိုးကအခုလိုပြောပြပါတယ
် research နဲ့ပတ်သက်ပြီးတော့ယူပါက undergraduate အဲ့ဒီ linnet တက်တုံးကဒုတိယနှစ်ကနေစပြီးတော့စတုထနှစ်ပေါ့เนาะအဲ့ဒီအဲ့ဒီနှစ်လောက်အတွက်အဲ့ဒီ DV ဒီကျောင်းမှာပဲ neuroscience research လုပ်ခဲ့ပါတယ်အဲ့ဒီအတွေ့အကြုံရှိရပေါ့เนาะပြီးရင်တခြားဟာနဲ့အဲ့ဒီဆေးကန်းဆေးရုံနဲ့ပတ်သက်ပြီးတော့ဆရာဝန်တွေကိုအနောက်ကနေ shadow လုပ်တဲ့အဲ့ဒီအတွေ့အကြုံလည်းရခဲ့ပါတယ်เนาะပရာဟိတနဲ့ပတ်သက်ပြီးတော့ကင်ဆာရှိတဲ့မိဘတွေမွေးဖွားလာတဲ့ကလေးတွေကိုစိတ်ဓာတ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့အားပေးတဲ့လုပ်ငန်းကိုဝင်ပြီးတော့ကူညီခဲ့ပါတယ်။ဆေးချောင်းကိုတက်ဖို့ဘလို့ရောက်လာတယ်လို့ဆိုတော့အိမ်မှာယူပရဲ့အဖိုးနဲ့အတော်ကနှစ်ယောက်စလုံးဆရာဝန်အဲ့တော့ငငယ်တုန်းကကြီးဖွားလာတုန်းကအဲ့ဒီအဖိုးနဲ့အတော်ကိုကြည်ပြီးတော့ကြီးပြင်းလာတာပေါ့နော်အဲ့လိုကြီးရင်လည်းကိုဘကနေစိတ်ဝင်စားလာတာပေါ့အဖိုးကဆေးကန်းသွားရင်လိုက်သွားတာဒီတိုင်းဟိုကြီးဒီကြီးအဲ့ဒီ patient နေနဲ့အဲ့ဒီအဖိုးကတွေ့နေတဲ့ချိန်ကြရင်ဒီတိုင်းဝင်ပြီးတော့ဒီတိုင်းကူပေးတာပေါ့နော
်ကျောင်းမပြီးခင်ကတည်းကကိုယ့်ရဲ့သူရေသနာလှုပ်ထားတာတွေကိုအများနဲ့ဖလှယ်ပြီးအပြန်အလှန်သင်ယူဖို့အရေးကြီးကြောင်းလဲသူကအခုလိုပြောပါတယ
်ဟုတ်research နဲ့ပတ်သက်ပြီးတော့အများသောအားဖြင့်နှစ်တိုင်းနှစ်တိုင်းဆိုယူပါတို့ conference တွေဝင်သွားပြတာပေါ့เนาะအဲ့တော့ဒီနှစ်က San Francisco မှာ conference ကိုသွားပြပါတယ်ဟိုဟာ San Francisco မှာယူပါရဲ့လုပ်နေတဲ့ research အကြောင်းနေကိုဘာလုပ်တာလဲဘလို result တွေရတာလဲအခုလက်ရှိဒီ research နဲ့ပတ်သက်ပြီးတော့ဘာတွေရှာတွေ့တယ်လေဆိုတော့ presentation ကိုလုပ်ခဲ့ပါတယ်เนาะအဲ့ဒီ presentation တစ်ခုရဲ့နောက်တစ်ခုက competition ကိုလုပ်ခဲ့ပါတယ်ဒီ competition ကလည်းကိုယ့်ရဲ့ဘာ research လုပ်နေတာလဲဆိုတဲ့ဟာကိုပြောပြတဲ့ competition ပေါ့เนาะဒီ competition မှာလည်းယူပါကဟာပထမဆုံးရခဲ့ပါတယ်ဒီ conference တွေကဘာလို့အရေးကြီးတာလဲဆိုတော့ဒီလိုအခွင့်အရေးရတာပေါ့နော်ကိုယ့်ရဲ့ research ကိုပြောဖို့သူများရဲ့ research တွေကိုနားထောင်ဖို့အဲ့တော့ information exchange လုပ်လို့ရတဲ့နေရာတစ်ခုဖြစ်ပါတယ်ဒီ conference တွေက research ကအစုံနဲ့ပတ်သက်ပြီးတော့စိတ်လေးတောင်းရင်ဒဏ်ရာရတဲ့ research အကြောင်းပေါ့နော်အဲ့ဒီဒဏ်ရာတွေကိုဘယ်လိုဟိုကကုသနိုင်မလဲဆိုတဲ့အဲ့ဒါ research ကိုလေ့လာတဲ့ဘိုင်းနဲ့သက်ဆိုင်ပြီးတော့ presentation လုပ်ခဲ့တာပေါ့နော်
နိုင်ငံရေးချားမှာပညာထွက်တင်မယ်ဆိုရင်ဘာတွေပြင်ဆင်ဖို့လိုမယ်ဆိုတာကိုလည်းသူကအခုလိုအကြံပေးပါတယ်။
ကျောင်းတက်ဖို့အတွက်ကဟိုနီးလန်းနေ opportunity တွေအများကြီးရှိပါတယ်။ကိုယ့်ဘက်ကဘာလို့လို့ရတာလဲဆိုတော့တက်နိုင်သလောက်အင်္ဂလိပ်စာကိုစောစောစီးစီးသင်ယူဖို့အတွက်ရဲ့ပြီးရင်ကိုကဘာစိတ်ဝင်စားတာနဲ့သက်ဆိုင်ပြီးတော့ဘလူတွေဘာတွေလောက်ရမှာလဲဘာလိုအပ်တာလဲဆိုတာကိုလေ့လာဖို့လည်းလိုအပ်ပါတယ်။ပြီးတော့ဒီ scholarship တွေဘာတွေရဖို့ apply လုပ်ဖို့အတွက်ဆိုရင်ကိုစိတ်ဝင်စားတဲ့အကြောင်းနေရဲ့ website ကြီးကိုတွားပြီးတော့သူတို့ရဲ့ scholarship department တွေပါရှိတာပေါ့နော်အဲ့ဒီ scholarship department တွေရဲ့ website ကြီးရဲ့ဝင်ပြီးတော့သူတို့ရဲ့ဘာ scholarship တွေရှိတယ်ဒီ apply ဒီ scholarship တွေ apply ဖို့ဘာတွေလိုအပ်ချက်တွေရှိတာလဲကိုလေ့လာပြီးတော့ကိုနဲ့သက်ဆိုင်တဲ့ scholarship တွေကို apply ရင်ဟာဒီ America လာပြီးကျောင်းတက်ဖို့တော်တော်အဆင်ပြေတာပေါ့နော်
ကိုအောင်တင်ဆက်တဲ့သုတဆောင်လေအမေရိကန်တခွင်ကိုနားဆင်ကြရတာပါဗျာ။အဲလိုစိတ်ဝင်စားဖွယ်ဗီဒီယိုဆောင်းပါးတွေနဲ့အတူ VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံအစီအစဉ်တွေ၊ရေဒီယိုအတန်လွှင့်အစီအစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ရဲ့ပင်မဆာမျက်နှာလက်ရပမာရှိတဲ့ဓာတ်ရိုက်နားဆင်ရန်ဆိုတဲ့အောက်မှာနားဆင်နိုင်ပါတယ်။အဲ့မှာနေ့စဉ် TV သတင်းလွှာ TV မဂ္ဂဇင်း၊ဗီဒီယိုသတင်းတိုတွေကိုကဏ္ဍလိုက်လွှဲတကူကြည့်ရှုနိုင်ပါတယ်ဗျာ။ VOA က2024ခုနှစ်နှစ်ကုန်နဲ့2025နှစ်သစ်ကူကာလမှာတနင်္လာကဏ္ဍဆောင်ကနေထူးခြားမှုတွေစူးစီးတင်ဆက်နေတဲ့အထူးအစီအစဉ်တွေကိုလည်းဇက်တိုက်တင်ဆက်နေတာမို့မကြာခင်မှာလည်းသိပ္ပံနဲ့နှိပညာအထူးအစီအစဉ်တင်ဆက်ဖို့ရှိပါတယ်ခင
်ဗျာ။မသေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။ တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲ့ကြားကတည်င်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်းကသတင်းမှန်တွေကိုဗက်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
်ခုတော့နောက်ထပ်အပတ်စဉ်ကဏ္ဍအထူးအစီအစဉ်တစ်ခုထပ်မံတင်ဆက်ချင်ပါတယ်သိပ္ပံနဲ့နည်းပညာကဏ္ဍပါတိုက်ပွဲတွေနဲ့မေးချမ်းနေတဲ့မြန်မာနိုင်ငံမှာ2024ခုနှစ်အတွင်းသိပ္ပံနဲ့နည်းပညာဆိုင်ရာအခြေအနေရောဘယ်လိုရှိနေပါသလဲဂျပန်အနမသိပ္ပံနဲ့နည်းပညာဌာနကဒေါက်တာမိုးကျော်သူကိုဒေါခင်မျိုးသက်ကမေးမြန်းပြီးဒီတစ်ပတ်စူးစီးတင်ပြထားပါရခင်ဗျာ
တစ်ထောင်နဲ့24ခုနှစ်ထဲမှာတကဘာလုံးကလည်းစစ်ပွဲတွေဖြစ်တယ်ရာသီဥတုတွေလည်းဖောက်ပြန်တယ်ဒီကြားထဲမှာနည်းသိပ္ပံနဲ့နည်းပညာနဲ့ပတ်သက်ပြီးတော့တိုးတက်မှုတွေလည်းရှိတန်းတလောက်တော့ရှိရပါတော့အထူးသဖြင့်ဆိုလို့ရှင်တော့ AIနည်းပညာတွေကအရန်တိုးတက်နေတယ်ပေါ့နော်ဆိုတော့ဒီ2024ခုနှစ်အတွက်သိပ္ပံနဲ့နည်းပညာနှစ်ချုပ်ကလေးကိုမြန်မာနိုင်ငံနဲ့ရှင်ပြီးတော့ပေါ့နော်မြန်မာနိုင်ငံမှာဘယ်လောက်တိုးတက်မှုရှိရဲအဲ့ဒါလေးသိချင်ပါပါဒေါက်တာမိုးကျော်ဒီ2024ခုနှစ်အတွက်ပြောပြပါဟု
တ်ကဲ့ပါခင်ဗျာခုနမိတ်ဆက်တဲ့အချိန်မှာပါသွားသလိုပေါ့နော်ဒီ artificial intelligence AI ကတော့အရန်ကိုပဲတက်လာပါလေလူတွေလည်းတကယ်ကိုခြေခြေပြင်းပြင်းစပြီးသုံးနေကြတာမျိုးရှိသလိုအထူးသဖြင့်ဂျပန်နိုင်ငံမှာပေါ့နော်စစချင်းဖြစ်လာတဲ့ဂျန်ငယ်တစ်နှစ်ကျော်လောက်တည်းကဝန်ကြီးချုပ်ကနေဦးစီးပြီးတော့တခါတည်းကုမ္ပဏီဥက္ကဋ္ဌကိုဂျပန်နိုင်ငံကိုခေါ်ပြီးတွေ့တာမျိုးတွေနောက်ဆူရဌာနတွေပေါ့နော်မြို့နယ်ရုံးတွေမှာအစအဲ့ဟာကိုကျွန်းနေကြတဲ့သုံးတယ်ပေါ့ဆိုပြည်သူတွေလွယ်လွယ်ကူလာပြီးတော့သူတို့ information ကိုရှာလို့ရတဲ့ပုံစံမျိုးတွေပေါ့နော်မမှန်ခွဲတဲ့အစားတော့ဒီချိန်ကြီးရောခက်နေတော့ပေါ့နော်ဟိုရည်ရည်လေးအဖြစ်ပြက်တွေလည်းအများကြီးပါတပိုင်းကတိုးတက်လာတဲ့အတူတူပါပဲ။နောက်ဒီစစ်ပွဲတွေကြောင့်ဖြစ်တာနဲ့ပတ်သက်ပြီးပြောရတယ်ဆိုရင်တော့တကယ်ထိခိုက်တာပေါ့နော် science and technology လာထိခိုက်တာပါလဲဆိုတော့ geopolitics ခေါ်တာပေါ့နော်။နိုင်ငံယူဝါဒအုပ်စုဒီကစစ်တိုက်တဲ့ဟာတွေကိုမူတည်ကွဲကြတော့ခံရတာဘယ်လိုခံရလဲဆိုတော့လူငယ်နဲ့ပညာရှင်တွေကခံရတယ်။နိုင်ငံတကာလှည့်ပြီးတော့သူပြည်ထနာပူးတွဲလုပ်တဲ့လူတွေအတွက်ကိုအခုအရန်ကိုခက်ခဲပါတယ်။ကျွန်တော်ကြံခဲ့တဲ့နှစ်30အတွင်းမှာကြီးလာခဲ့တဲ့အချိန်ကနေကြီးရဆိုရင်အရန်ကိုခက်ခဲတယ်နောက်ပြပမှန်ပညာတော်သင်သွားတဲ့လူတွေအတွက်ဆိုစစ်စစ်တဲ့ဥစ္စာတွေကအရန်ကိုကြက်ပါတယ်လုတ်ခဲ့ဘူးတဲ့ကုမ္ပဏီတခုကသူဘာမှမလုတ်ခဲ့ပေမဲ့ကုမ္ပဏီရဲ့နာမည်ပြက်စင်းဝင်ထားတယ်ဆိုရင်ဒီ၆လိုင်းရဲ့နာမည်ပြက်စင်းဝင်ထားဆိုဒီလူရဲ့ဘဝတော်တော်ခက်ခဲပါတယ်ပြပနိုင်ငံအဲ့တော့အဲ့လိုအခြေအနေမျိုးတွေပေါ့နော်ကျွန်တော်တို့ဆိုလည်းအခုဆိုရင်ဒီ conference ဆာလန်ဖတ်ဖို့အတွက်ဖိတ်တဲ့အခြေအနေမှာဆိုသွားဖို့အတွက်ဆိုတော်တော်ကိုစဉ်းစားရတယ်ရုံးမှာခွင့်ပြုချက်မပေးတဲ့ဟာမျိုးတွေရှိလာတယ်ပြန်လာရင်အသေးစိတ်ပြန်ပြီးရေးရတယ်ဘာတွေနဲ့ဘလူနဲ့တွေ့ပြီးဘာတွေပြောခဲ့တယ်ဆိုတာတွေပေါ့နော်ဒါတော့မှဒါဂျပန်နိုင်ငံလိုရန်ကိုလွတ်လပ်တဲ့နိုင်ငံပါပါဆိုတော့အဲ့လိုအခြေအနေမျိုးတွေရှိပေမဲ့ကောင်းတဲ့ဟာပေါ့နော်ဒီကမ္ဘာကြီးတစ်ခုလုံးမှာဒီကာဗွန်တန်းငွေတွေညှော်နေဖို့အတွက်ဆိုပြီးလုပ်ကြတဲ့အပိုင်းနဲ့ပတ်သက်ရင် zero emission အပိုင်းမှာနည်းပညာတွေကအရန်ကိုတိုးတက်လာတယ်လှုပ်ရှားမှုတွေလည်းရှိလာတယ်နောက်ပြီးတော့ဒီရာသီဥတု climate change နဲ့ပတ်သက်ပြီးတော့ဘေးအန္တရာယ်တွေဖြစ်လာတဲ့အပိုင်းမှာလည်းပညာရှင်တွေကနေပြီးတော့နည်းပညာမျိုးစုံနဲ့ပေါ့နော်ကြိုပြီးတော့အပီပေးတဲ့အပိုင်းတွေကြိုတင်ကာကွယ်ရေးအပိုင်းတွေလှုပ်လာတဲ့ဟာတွေပေါ့နော်နောက်ဆေးပညာပေါ့နော်ဆေးပညာနဲ့ပတ်သက်လို့နည်းပညာတွေကတော်တော်လေးကောင်းလာအထူးသဖြင့်ကျွန်တော်တို့အသက်ကြီးပိုင်းတွေစိတ်ဝင်စားတဲ့ဟာပေါ့နော်ဒီ weight အရန်ပြတ်တဲ့အတွက်ကိုကြောက်အောင်လို့ diet ဖြစ်အောင်လုပ်တဲ့ဆေးတွေမှာလည်းအရင်ကဆိုရင်အန္တရာယ်ရှိတဲ့ဒီကောင်မလေးသိစားဆန်တမ်းထားတဲ့လိန်လေတဲ့ဆေးတွေအများကြီးပဲအခုကတော့တကယ်ကိုပဲဆီရောက်ပုံရပြီးတော့တက်တက်သားသားနဲ့လွယ်လွယ်ကူရနိုင်တဲ့ဆေးတွေအစီပေါ့နော်အကုန်လုံးနေဟိုဆေးပညာဆေးစစ်ပေးတဲ့ယောဂစစ်ပေးတဲ့နည်းပညာတွေရန်ကိုတိုးတက်လာမှန်ပါတယ်ခင်ဗျနောက်စွိုင်းနောက်ဆုံးတစ်ခုပါပေါ့နော်စွိုင်းနဲ့ပတ်သက်ပြီးတော့လည်းရန်ကိုဒီနည်းပညာအသစ်တွေကရန်ကိုကောင်းလာတယ်ဂျီယိုသာမယ်ပေါ့နော်ဒီကဘာမြေအောက်ကအပူငါနေပြီးတော့စွိုင်းထုတ်တဲ့အပိုင်းဆိုရင်အခုကျွန်တော်တို့ကြံခဲ့တဲ့အပတ်ကနေပဲကျွန်တော်တို့ဂျပန်နိုင်ငံမှာ10နှစ်ကျော်လောက်ပြင်ဆင်ထားတဲ့ project တစ်ခုကနေပြီးတော့ကျွန်တော်တို့အစီအွေလုပ်ကြတယ်ပေါ့နော်အဲဒီမှာဆိုရင်အဲဒီလာမယ့်2025ခုနှစ်ထဲမှာစပြီးတူးပါမယ်အနေကြီးပါအဲ့ဒါတကယ်ကဘာမှပရမဆုံးအချိန်ပေါ့နော်အရန်ကိုချီအောင်မှုရှိမယ်ဒီပညာသစ်တစ်ခုကိုစတင်မှာပါခင်ဗျာ
ဒီလိုမျိုးပေါ့နော်ကဘာကြီးမငြိမ်မသက်ဖြစ်နေပေမဲ့လည်းဒီပညာရတော့တိုးတက်မှုရသူ့ကနေသူရှိနေတယ်ပေါ့နော် ဆိုတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဟိုထူးထူးခြားခြားပေါ့နော်ဘာတွေများအပြောင်းအလဲတွေရှိပါလဲပြောပြပေးပ
ါဟုတ်ကဲ့ပါခင်ဗျကျွန်တော်ကြံခဲ့တဲ့နှစ်တွေကနှစ်ကုန်ပါလေသစင်စီသစင်စီပေါ့နော်မိတ်ဆက်ပေးခဲ့ရတာရှိပါတယ်ဆိုတော့နားထောင်နေမူခဲ့တဲ့ဆိုတော့တော့မှတ်မိမှာပါဒီຫນွေဦးတက္ကသိုလ်ပေါ့နော်မြန်မာຫນွေဦးတက္ကသိုလ်ဆွေတဲ့ဥစ္စာကဒီလူငယ်တွေကဒီအကြောင်းတွေကိုပညာကိုသွားသင်နိုင်တဲ့အခြေအနေမျိုးမရှိရတဲ့အထူးသဖြင့်တက္ကသိုလ်ပေါ့နော်အဆင့်မြင့်ပညာမှာသွားနိုင်တဲ့အခြေအနေမျိုးတွေမှာကျွန်တော်အွန်လိုင်းကနေပြီးတော့တပီလုံးကကျောင်းသားအားလုံးကိုအထူးသဖြင့်ဒီကိုဗစ်ဖြစ်တဲ့အချိန်မှာစာမွေးနောက်ဆုံးအချိန်ကနေပြီးတော့ကိုလိုကလနဲ့ပွဲမရပဲကျန်တဲ့ကလေးတွေကိုဦးစားပေးနေတဲ့ကျွန်တော်ကျန်ခဲ့နှစ်နှစ်ခွဲလောက်ကနေပြီးစလိုက်တဲ့ဥစ္စာအခုဆိုရင်အတန်းအားလုံးလေသွားတဲ့အခြေအနေမျိုးရောက်ပါပြီပြီးတော့မှပို့ပြီးအဆင့်မြင့်တာအနေနဲ့ပြောရမယ်ဆိုရင်ပေါ့နော်ဒီလွန်ခဲ့တဲ့နှစ်ပေါင်း80လောက်တုန်းကမြန်မာနိုင်ငံမှာဆိုရင်ဒါမြန်မာနိုင်ငံရဲ့အိမ်ကြီးရေနယ်စပ်တကြောတွေကဘယ်လိုခေါ်မလဲအန္တရာယ်ရှိတယ်ငြိမ်သက်မှုမရှိဘူးစစ်ပွဲမျိုးစုံနဲ့ရှိနေခဲ့တဲ့နေရာတွေကအောက်ဟိုကောင်းလောက်ကြံခဲ့တဲ့တစ်နှစ်ခွဲလောက်အတွင်းမှာပေါ့နော်အဲ့ဒီနယ်စပ်ဒေသတွေအားလုံးကအေးချမ်းသွားတဲ့အခြေအနေမျိုးဖြစ်လာတယ်ပေါ့နော်ပြောင်းပြန်ပြီးတော့မှမြို့ကြီးတွေနဲ့တကယ်မြန်မာနိုင်ငံအလဲပိုင်းလွန်နေရာပြည်တွေမှာအေးချမ်းတဲ့အခြေအနေမျိုးတွေပြောင်းလဲသွားတဲ့အတွက်ကြောင့်မလို့အဲ့အေးချမ်းသွားတယ်လို့ပြောတဲ့နယ်စပ်တကြောတွေမှာအခုဆိုရင်ကျောင်းပညာရေးတွေကတော်တော်လေးကိုအဆင်ပြေပြေနဲ့စတင်တည်ထောင်နိုင်ပြီပေါ့နော်ဟိုကချင်ပြည်နယ်မှာရှိတယ်၊ပြည်အပြည်နယ်မှာရှိတယ်၊ပြည်ရင်မှာလည်းရှိတယ်၊စကိုင်းမှာလည်းရှိတယ်တခြားဒေသတွေမှာလည်းဆက်ပြီးတိုးပြီးပေါ်လာနေမှာဖြစ်ပါတယ်ပြီးတော့မှတခါနေဆက်တကြောမှာကျွန်တော်အထူးသဖြင့်ကျွန်တော်ကဘာမြေသိပ္ပံပေါ့နော် geology နဲ့ပတ်သက်ပိုင်းကိုပြောမယ်ဆိုရင်ကျွန်တော်ဘူမိဗေဒမှာဘယ်လိုမျိုးဓာတ်သတ္တုတွေဘယ်လိုမျိုးမြေမျိုးစားတွေရှိတယ်ဆိုတာကအေးချမ်းမှုမရှိတဲ့ကြောင့်ပေချာတိုင်းဖောင်မှုမရှိဘူးပေချာမှတ်တမ်းတင်ထားတာမရှိတဲ့ဟာမျိုးတွေကအခုဆိုရင်အရှိန်ဟုန်နဲ့စပြီးတော့စနစ်တကျစလုပ်ဖို့ပြင်ဆင်နေတဲ့အပိုင်းတွေရှိလို့အိန္ဒိယနိုင်ငံတွေရဲ့ဘူမိဗေဒလေ့လာရေးအခွဲတွေကလိုလိုလားလားနဲ့စတင်ဆွေးနွေးနေကြတဲ့အခြေအနေမျိုးတွေပေါ့နော်ဒါကတော့တိုးတက်မှုအပိုင်းတွေလို့ပြကျွန်တော်ပြောချင်ပါတယ်ခင်ဗျာနောက်မြေပြင်ရဲ့အကြောင်းတွေမှာဆိုရင်ကသို့တဖြင့်ပေါ့နော်တကယ်လက်တွေ့အပိုင်းဆိုင်ရာတွေကပေချာစနစ်တကျလုပ်နိုင်တယ်လို့ပြည်နယ်တွေကနေပြီးလိုလိုလားလားနဲ့request ပေါ့နော်မြစ်တရားခံပြီးတော့အကူအညီတောင်းလာတဲ့အပိုင်းကပါလဲဆိုတော့သူတို့ပြည်နယ်တိုးတက်ဖို့အတွက်ကိုနောက်ကျခေတ်နောက်ကျခဲ့တဲ့အပိုင်းတွေပါလေလဲပေါ့နော်အစုအဖြစ်ကြောက်တံပရမယာသဘာဝဒီအဖို့တံပစ္စည်းတွေနဲ့ပတ်သက်တဲ့ရှာဖွေတဲ့နည်းပညာတွေကိုအထူးပြုလေ့လာခြင်းနဲ့ပြီးတော့လူခွင့်ရင်းနဲ့ပတ်သက်တဲ့အပိုင်းတွေကိုသူတို့သေချာသိခြင်းနဲ့ကလေးတွေပေါ့နော်အဲ့ဒါတွေအပိုင်းတွေကလည်းတကယ်ကိုအထူးသဖြင့်ねဟိုတိုးတက်လာတဲ့အပိုင်းတွေကိုပြောချင်ပါတယ်ခင်ဗျာ
ဘာမသိကတော့ပြောခဲ့ပါတယ်မြန်မာနိုင်ငံမှာဆိုလို့ရှင်ဒီကုလသမဂ္ဂနဲ့တခြားနိုင်ငံတကာကနေပြီးတော့လာပြီးတော့အကူအညီပေးပြီးတော့သူတေသနလုပ်နေတဲ့အပိုင်းကြီးရှိပါတယ်။ဥပမာဆိုရင်အင်းလေးလိုမျိုးနေရာပေါ့နော်။နောက်ပြီးတော့တောင်ဘက်မှာဆိုလည်းဟိုမြန်မာနိုင်ငံရဲ့ကမ်းလွန်တဲ့ဒေသတွေ။ဆိုတော့ဒီလိုမျိုးနေရာတွေမှာပေါ့နော်။ဒီနှစ်အတွက်ကို2024ခုနှစ်မှာဗားရမြထူးထူးခြားခြားလုပ်နိုင်ပါလေ။ဘာလို့ဆိုတော့တိုင်းမမြင်မတက်တဲ့ကြားထူးထူးခြားခြားလေးတွေဆော့ဆော့လုပ်နိုင်တယ်လို့ပြောလို့လေ။ဒီနေဆက်ဒေသတွေမှာလုပ်နိုင်တယ်ပြောလို့။အရင်လုံးလက်ဆက်ဒီလောက်တူတဲ့ကလုံငန်းနေပေါ့နော်အဲ့ဒါလေးနဲ့ပတ်သက်ပြီးတော့ဗားရမြထူးထူးခြားခြားတို့တက်အောင်လုပ်နိုင်တာတွေ့ရပါလေ
ဟုတ်ကဲ့ပါခင်ဗျအဲ့ဘိုင်းကပေါ့နော်နှစ်စဉ်ဒီဇင်ဘာပေါ့နော်အခုချိန်လို့အချိန်မျိုးပါဆိုရင်ဒီနိုင်ငံသားရေးဝန်ကြီးဌာနသူပြနိုင်ငံတကာပူးပေါင်းဆောင်ရွက်ကိစ္စအားလုံးကနိုင်ငံသားရေးဝန်ကြီးဌာနကိုကျွန်တော်တို့ဖြတ်ရတာပေါ့ဆိုတော့ဂျပန်နိုင်ငံကကျွန်တော်တို့ဒီရခိုင်ကမ်းလွန်မှာကျွန်တော်တို့ဒီမလင်းအချိန်အကြီးကြီးတွေလှုပ်တယ်ပြီးဆူနာမီလာတဲ့သူတေသနာနဲ့ပတ်သက်ပြီးတော့အခုချိန်ကြီးတေချာမတိသေးတဲ့အပိုင်းတွေကိုတကယ်လို့ရင်းနဲ့ညင်နဲ့ကြီးအထိကိုကျွန်တော် seismic ပေါ့နော်နည်းပညာနဲ့ကျွန်တော်တိုင်းခါဖို့ဆိုလှုပ်တဲ့ဥစ္စာကျန်ခဲ့တဲ့ connection တွေပြလုံနေဥစ္စာတောက်ရှော့အမေရိကန်ဆိုရဲအကူကြီးပြီးတော့ကျွန်တော်ယုံပေါ့နော်ဂျပန်နိုင်ငံရဲ့နည်းပညာနဲ့အထူးသူလှုပ်ကြမယ်ဆိုတဲ့ဟာသူတေသနာနဲ့ပတ်သက်ပြီးကျွန်တော်နိုင်ငံရေးဝန်ထမ်းတော်ကိုတင်ထားတယ်ဒါကိုနိုင်ငံရေးဝန်ထမ်းတော်ကလည်းအမြဲတမ်းနှစ်ဆင်ပြီးတဲ့ဘာတွေထူးလဲဘာတွေထူးလဲပေါ့နော်အဲ့တော့ဒီနှစ်ရောက်လာတဲ့အချိန်မှာကျွန်တော်ကလည်း၃နှစ်ကြီးဘာမှမထူးဘူးလုံခြုံရေးအခြေအနေကြောင့်မို့လို့ကျွန်တော်တို့ကပွားပြီးတော့တိုင်းထောက်ဖို့မဖြစ်နိုင်ဘူးဆိုတဲ့ဟာကိုဖြစ်နေတဲ့အတွက်ကျွန်တော်အားနာတဲ့ဘိုင်းနဲ့ပါတော့ကဲတေချာတဲ့အချိန်ကျမှထပ်ပြီးပြင်ရတာပေါ့ဒီတစ်ခေါက်တော့ဖြတ်ကြမယ်ဆိုတဲ့ဟာမျိုးပြောတဲ့အချိန်မှာဂျပန်သူတေတီတွေကပေါ့နိုင်ငံတကာပူးပေါင်းတဲ့ဖွဲ့တွေကပေါ့ချက်ဖို့သဘောမတူပါဘူးဒါကိုဒီတိုင်းပဲထားမယ်အရှိကိုအရှိတိုင်းပဲကျွန်တော်တို့ငင်းညံ့တဲ့တနေ့မှာအမြန်ဆုံးစကြမယ်ဆိုတဲ့ဟာမျိုးပေါ့နော်အခုကငင်းညံ့မှုအခြေအနေကလည်းမြင်နေရတဲ့အခြေအနေမျိုးရှိတယ်ဆိုတော့အဲ့လိုသူတေသနာမျိုးတွေကျွန်တော်ဆက်ပြီးတိုးရောပြင်ဆင်ထားတယ်ပြီးတော့သူတင်တာစာပေတိုင်းထွာမှုကိုတင်မောင်းနဲ့သွားပြီးမလုံနိုင်သေးအောင်တော့ဒေတာကံပညာရှင်တွေပေါ့နော်တဲ့ကျောင်းသားတွေကိုအွန်လိုင်းကပဲဖြစ်ဖြစ်ဂျပန်ကိုခေါ်ပြီးအမေရိကကိုခေါ်ပြီးရောဖြစ်ဖြစ်လေ့ကျင့်ပေးတဲ့အစီအစဉ်စဖို့ဆိုတဲ့အပိုင်းလေးတွေကိုကျွန်တော်စပြီးပြင်ဆင်နေပါဒါမျိုးလည်းဆက်လုပ်ကြအောင်ဒီလောက်ကတော့ရေးလို့ရပါတယ်ဆိုတဲ့အမျိုးကျွန်တော်နိုင်ငံရေးဝန်ထမ်းတော်တင်ထားပါတယ်ခင်ဗျဆိုတော့အဲ့ဘိုင်းနေရှိသလိုမျိုးစကားဆက်ဆက်သွားလို့ကျွန်တော်ကအရေးကြီးတဲ့အခါတစ်ခုကြံခဲ့တာပါလဲဆိုတော့ကျွန်တော်တို့ဒီပွဲရတဲ့ကလေးတွေက ကျွန်တော်တို့ခုနအတန်းနေပေါ့နော် EMNO ယူရိုမြန်မာမျိုးတက္ကသိုလ်တို့မှာတန်ခဲ့တနေ့ခွဲအောင်စာကျင်လိုက်တဲ့ကလေးတွေကဘွေးရပြီးတော့ခုပြည်ပနိုင်ငံပေါ့နော်ပြည်တွင်းမှာလည်းမနေနိုင်သူတို့အတွက်ကိုမြို့ပေါ်မှာနေရတဲ့ဥစ္စာစိတ်ပြီးတော့အငြင်းရှိလာတဲ့အခြေအနေမျိုးဖြစ်လာတဲ့အခြေအနေမျိုးမှာသူတို့တွေတက်နိုင်တော့ပြည်ပနိုင်ငံတွေကိုစူးစမ်းပြီးရှောက်ကြပြီးတော့ပွားကြတယ်အခုအများစုပေါ့နော်ပြည်ပနိုင်ငံအိမ်နီးချင်းပြည်ပနိုင်ငံတွေကတက္ကသိုလ်ခေါင်းကြီးတွေမှာသူတို့တွေကရွေးချယ်ပြီးတော့လက်ခွင့်ရနေတဲ့ scholarship တွေလည်းရနေတဲ့အပြင်ကိုသူတို့ကိုအခုမငင်းညာသေးတဲ့ကာလမှာအတွေ့အကြုံရအောင်ဆိုပြီး on the job training ဆိုပြီးတော့အခုဆိုရင်ပြည်ပကကုမ္ပဏီကြီးတွေပေါ့နော်ကျွန်တော်တို့ရဲ့ခင်မင်ရတဲ့မိတ်ဆွေတွေဆရာသမားတွေကနေပြီးတော့တို့တွေအတွက်အလုပ်ကင်ခွင့်လာနေပြီးလဲဖန်ပြီးပေးနေပါတယ်အဲ့တော့လာမယ့်တစ်နှစ်နှစ်နဲ့အတွင်းမှာတို့တွေရနိုင်ငံတကာကဒီသိပ္ပံနည်းပညာနဲ့ပတ်သက်ပြီးတော့နည်းပညာသစ်တွေကိုအတွေ့အကြုံရထားမဲ့သူတွေဖြစ်လာပါ
အခုဆိုလို့ရှိရင်မြန်မာနိုင်ငံထဲမှာဆိုလူငယ်ရဲ့ဒီစစ်ထဲဝင်ရမယ်လို့စစ်တပ်ဖို့လို့တော့တိုင်းပြည်မငြိမ်းချမ်းတဲ့အခါမှာကြုံရတဲ့ပြဿနာဒီလိုခြားတဲ့မှာမှလူဒီဘက်ထွက်ပြီးတော့ဒီတိုင်းပြည်အတွက်ကိုဘာကောင်းအောင်လုပ်မယ်ဆိုတဲ့လူတွေသူတို့ရဲ့အခြေအနေပေါ့နော်ဒီကဒီမြန်မာတည်တည်သိပ္ပံပညာရှင်တွေဟိုစူးစမ်းနေတဲ့အခြေအနေလေးနည်းနည်းပြောပြပေးပါဘာတွေလုပ်နေကြလဲသိချင်တော့
ဟုတ်ကဲ့ပါခင်ဗျာပထမဆုံးကတော့တို့ပေါ့နော်တို့ရဲ့ငကိုသင်ကြားခဲ့တဲ့ဤပညာနဲ့ဆက်ဆက်တဲ့အပိုင်းကိုတို့ပထမဆုံးပြပကိုရှာကြတယ်အဲ့ချိန်မှာဒီတွန်လိုင်းကြီးပေါ့နွေဦးတွန်လိုင်းကြီးကြောင့်လည်းဖြစ်လာတဲ့ဟာပေါ့နော်တကဘာလုံးမှာရှိတဲ့ကျွန်တော်တို့လူမျိုးပေါ့နော်ကြံခဲ့နှစ်30လောက်တည်းကဒီမှာပြီးရထွက်လာ88မှာ CDM လောက်လာခဲ့တဲ့လူတွေအများစုတွေကလည်းအတွေ့အကြုံရပြီးချို့ဆိုရင်ပြင်ဆင်အောင်ယူထည့်ရပြီပေါ့နော်တို့တွေအားလုံးကလည်းကျွန်တော်တို့အုပ်စုတစုတည်းအနေနဲ့စီစီလုံးလုံးနဲ့ကျွန်တော်မကြာခဏအပတ်စဉ်တို့မျိုးကျွန်တော်ဒီ online ကနေပြီးတော့ swing way တွေလောက်ကြတယ်ဟာမျိုးရှိလာတော့ကလေးတွေအတွက်ကတွေ့ကြုံတွေအများကြီးတို့အတွက်ကိုရလာတယ်တို့တို့ကိုယ်တိုင်ကြိုးစားပြီးတော့တို့ကျောင်းတွေကိုရှာတယ်ပြီးတော့လူကြီးတွေကျွန်တော်တို့တွေနဲ့တိုင်ပင်နဲ့တိုင်ပင်ပြီးတော့မှဒီကျောင်းတွေကိုရှောက်တယ်ရှောက်တယ် scholar တွေကိုရှောက်တယ်ရှောက်ပြီးတော့စောင့်ကြတယ်ပေါ့နော်အများစုက6လတစ်နှစ်ဆိုရင်ရကြတာပဲအများစုပါလေကျွန်တော်တို့ဒီကလည်းတတ်နိုင်တယ်လို့ဘယ်လိုခေါ်မလဲခင်မင်းနဲ့ဆရာဆရာမကြီးတင့်တော်လက်ဆရာဆရာမကြီးနဲ့မိတ်ဆက်ပေးတာမျိုးရှိလို့မျိုးထောက်ခံတာကြီးရေးပေးတာမျိုးပေါ့နော်လိုအပ်တဲ့ကိစ္စတွေအားလုံးလုပ်ကင်ပေးတဲ့ဟာမျိုးဒါမျိုးတွေကကျွန်တော်88ပြီးတဲ့အချိန်တွေတော့တော်တော်ကိုမလွယ်ကူခဲ့မရှိခဲ့တဲ့အချိန်မျိုးတွေအားလုံးကအခုသူတို့အတွက်ဆိုအစဉ်အဆက်ဖြစ်နေသူတို့ကိုယ်နိုင်ကလည်းလိုအပ်တဲ့အပိုင်းကိုသူတို့ကိုကျွန်းကျွန်းသားသားနဲ့ကိုလုပ်ကင်ရတယ်ပေါ့နော်အဲ့တော့အခုဆိုရင်ဒီထိုင်းနိုင်ငံမှာရှိတယ်တရုတ်နိုင်ငံမှာရှိမယ်ဂျပန်နိုင်ငံမှာရှိမယ် UK မှာရှိမယ်ဆိုတဲ့ဒီဒေါက်တာဘွဲလွန်တက်နေတဲ့လူတွေဒေါက်တာဘွဲကျိုးတက်နေတဲ့လူတွေအားလုံးဆိုရင်နိုင်ငံကိုပြန်ဖြူတော်မှုတဲ့အရန်ကိုရေးကြည့်တဲ့အထူးဖြင့်ဆိုင်းနဲ့သဘောပြန်စားတာပစ္စည်းချောက်ပွေးအပိုင်းဒီမှာတို့တကယ်ကိုနည်းပညာသစ်တွေကိုကြိုးစားနေပြီးတော့သဘောဘေးရန်နဲ့ကာကွယ်ဖို့အတွက်ငလျင်ရေးကြည့်တဲ့ကိစ္စတွေပေါ့နော်အဲ့ကိစ္စတွေအတွက်ကိုသူတည်တနာတွေကိုဦးစားပေးပြီးလုပ်နေကြတယ်အဲ့ဒါကြောင့်မို့လို့လဲဆရာတို့တွေရဲ့ဆရာတွေကဝမ်မတ်တတာနဲ့တို့ခေါ်ယူလက်ခံနေကြတယ်လို့ပဲကျွန်တော်မြင်ပါတယ်ခင်ဗျာ
ကျွန်တော်မြန်မာနိုင်ငံမှာဒီနှစ်2024ထဲမှာဒီတဘာဝဘေးရန်နေဆိုလို့အရင်တော့ငရင်တန်ခံရတာတွေဒီရာသီဥတုပြင်းထန်တာတွေဟိုရေရှမ်းမုန်းကောင်ရေရှားတာတွေဒီနှစ်မှာတော့ရေကြီးတဲ့ပြဿနာရှိတယ်ပေါ့နော်အခုရေကြီးတဲ့ကိစ္စမှာကြိုတင်ပြီးတော့သတိပေးမှုတွေမလုပ်နိုင်အောင်လို့ဟိုမလုပ်နိုင်တဲ့ကြောင့်ပို့ပြီးထိခိုက်တယ်လို့တည်ထားတယ်ပေါ့နော်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဘာတွေများပြင်ဆင်ထားလဲသိပြရစေ
ဟုတ်ကဲ့ပါခင်ဗျကျွန်တော်ကဒီကျန်ခဲ့တဲ့20ကျော်အစိတ်လောက်ကဒီတကယ်ကိုဂျပန်ကတကယ်ငလျင်ငယ်သူတေသနာပတ်သက်ပြီးထဲထဲဝင်ဝင်တောက်လျှောက်လုပ်နေခဲ့ပေမဲ့မြန်မာနိုင်ငံအတွက်ကိုပြန်ပြန်စဉ်းစားပြီးပြင်ဆင်တဲ့ခါတိုင်းမှာကျွန်တော်ပရမသုံးမြင်တာဥစားပြီးလုပ်တင်တာကရေကြီးတဲ့ကိစ္စကိုအမြန်ဆုံးကာကွယ်တင်တယ်လို့ပဲကျွန်တော်ကမြင်တယ်ခံယူထားတယ်ပေါ့။ဘာကြောင့်လဲဆိုတော့ရေကြီးတဲ့ကိစ္စကကျေကျေပြန့်ပြန့်ကြီးကိုဗမာပြည်မှာနှစ်ပေါင်းများစွာနှစ်စင်ပြီးပါတပြီလုံးနီးပါးမှာခံစားနေရတဲ့ပြဿနာတပြီလုံးတိုက်တာနဲ့ကြည်လိုက်ငလျင်ထက်ပိုပြီးကျွန်တော်ကတော့အပြစ်စီးများတယ်ကြိုးတင်ကာဝင်နိုင်တဲ့ကိစ္စကြိုပြီးတော့ပြင်ဆင်နိုင်တဲ့ကိစ္စလို့မြင်တယ်လေဒါကြောင့်မို့လို့အဲ့အပိုင်းကိုတကယ့်ကိုချပြရအောင်လုပ်စေခြင်းတယ်မဟုတ်လားဒီနေ့ဖြစ်သွားတဲ့ကိစ္စကလည်းအားလုံးညှို့နှင့်ထားကြတဲ့အတိုင်းပါပဲဘယ်လိုဖြစ်နိုင်ငံမတည်ငြိမ်ဘူးဖြစ်လာတဲ့အချိန်မှာတေချာသတိမပေးနိုင်ဘူးတကယ်ကဘာမှကိုမခက်တဲ့မျိုးကုံချေးချမှမများတဲ့ကြိုတိနိုင်တဲ့အခြေအနေမျိုးတွေပေါ့နော်အဲ့အပိုင်းနဲ့ပတ်သက်ပြီးတော့လေကျွန်တော်ဂျန်ကဲ2လလောက်ကဘာကောင်းမြင်ပါတကယ့်ကိုအဲ့အပိုင်းကိုဒီစင်နာပါပါလုံးနဲ့လူနဲ့ပညာရှင်တွေစကားပြောပြတယ်ပေါ့နော်ဆိုတော့အဲ့ပညာရှင်တွေလည်းကျွန်တော်ဂျပန်နိုင်ငံကိုမကြာခင်လာပြီးသူတည်တနာလုံးနိုင်မယ်လို့ကျွန်တော်မျှော်လင့်ထားတယ်အဲ့ပိုင်းနေကျွန်တော်ပြင်ဆင်နေတယ်ပေါ့နော်ဆိုတော့တတ်နိုင်တဲ့လောက်လည်းအခုလိုမငင်းငင်းတဲ့အခြေအနေမှာကိုပဲအဲ့ရေကြီးတဲ့နယ်ပတ်သက်ပြီးတော့ပေါ့ကျွန်တော်တို့နည်းပညာပိုင်းဆိုင်ရာကိုကြိုတင်ကောက်ရဲအပိုင်းတွေရောပေါ့နော်ပို့ပြီးတော့တိုးပြီးလုံးနိုင်မယ်လို့ထင်ပါတယ်ဟိုဟာကြီးကဒီရှိရာသီဥတုကြောင်းလဲမှုနဲ့ပတ်သက်တဲ့ဒဏ်ကအများကြီးကိုခံရမှာဆိုတော့အခုလက်ရှိအခြေအနေထက်ကို3ဆလောက်တိုးပြီးတော့ ရည်ကြီးတဲ့ကိစ္စတွေရောမုံတိုင်းနေကြတဲ့ကိစ္စတွေရောတိုးလာမယ်အန္တရာယ်တွေကပိုပြီးများလာမယ်ဆိုတဲ့အကြောင်းချမ်းသာတဲ့နိုင်ငံတွေတော့မှအခုကချောင်လွဲမှုမလွယ်တဲ့အခြေအနေမှာဆိုတော့ကျွန်တော်တို့လိုဆင်းရဲတဲ့နိုင်ငံတွေကတော့အများကြီးကြီးကြိုက်မှာပါဒါကြောင့်ဈေးရှိကိုလည်းအများကြီးအာရုံစိုက်ပြီးလုပ်ဖို့လိုပါတယ်ခင်ဗျာ
ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပေါ့နော်သိပ္ပံနဲ့နည်းပညာဒီ2024ခုနှစ်အတွက်ပေါ့နော်အချင်းချင်းနဲ့တုံးသက်ပေးပါဟောအနေထားပေါ့နော်
ဘလကောမလဲနိုင်ငံကမတည်ငြိမ်တဲ့အခြေအနေတစ်ခုမှဆိုတော့လေတိုးတက်မှုမရှိလဲလို့ပြောရရင်ကတော့နောက်ပြန်မဆုတ်တဲ့ကိစ္စကိုပဲကျွန်တော်ကတိုးတက်မှုလို့ပြောရမှာပေါ့နော်အဲ့တော့ခုနကပြောတဲ့နှစ်ပေါင်း80ကျော်မငြိမ်းညက်ခဲ့တဲ့နေဆက်ဒေတာတွေကအခုငြိမ်းချမ်းပြီးတော့အင်ဒီဂျင်နိုင်ငံနဲ့လက်တွဲပြီးတော့ဒီနိုင်ငံရေးတိုးတက်ဖို့အတွက်ကိုအရန်ဆင်းရဲပါလေဆိုတဲ့ကြီးနေဒီမှာအခုအရန်ကိုပြည်တိုင်းအပိုင်းမှာရောတကယ်ရှိအတွက်ကိုလူငယ်တွေအရန်ကိုကြိုးစားနေတဲ့ကိစ္စကတော့ဒါပြည်သူတွေကြီးတွေ့တဲ့အရွယ်ကြီးတစ်ခုလို့ပြောချင်ပါတယ်အဲ့လိုပုံစံမျိုးကပို့ပြီးတော့တပြည်လုံးပေါ့နော်တရားရာဂိုင်းလုံးမြန်မာပြည်တစ်ခုလုံးကငြိမ်းချမ်းသွားတယ်ဆိုရင်ဘယ်လိုနိုင်ငံကြီးစနစ်ပဲလာလာပါနိုင်ငံတစ်ခုကမကြခင်ငြိမ်းချမ်းသွားမယ်လို့မျှော်လင့်ထားတာကြည့်မယ်ဆိုရင်တော့အချိန်ဟုန်နဲ့ကိုအများကြီးတိုးတက်မှာပါအဲ့အတွက်လည်းအခုလူငယ်တွေအများစုကကြိုပြီးပြင်ဆင်နေကြတယ်လို့သုံးသပ်ပါတယ်ခင်ဗျဒေါက
်တာမိုးကျော်သူရဲ့ပြောကြားချက်နဲ့လည်းဒီသတင်းပတ်အတွက်အိပ်ပန်နဲ့နည်းပညာကဏ္ဍကိုဒီမှာပဲညှိနှိုင်းလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆက်ကြအောင်ပါနော
် View American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA PA တက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝင်ဆောင်မှုများဆိုတဲ့ကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချင်းကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင
်။ VOA ရဲ့မနေ့ခင်းအစီအစဉ်တွေကိုလိုင်းတူရေဒီယိုနဲ့လည်းနားထောင်နိုင်ပါတယ်။မီတာလိုင်းတွေကတော့40 32 25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဗျာ။အခုထုတ်လွှင့်နေတဲ့ဒုတိယပိုင်း나이ဝက်အပါဝင်မနေ့6နိုင်ရက်နေ့9နိုင်ထိတနင်္လာလုံးစာအစီအစဉ်တွေကိုတော့လူလူမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်းဝက်ဘ်ဆာမျက်နှာ Facebook နဲ့ YouTube စာမျက်နှာတွေကနေနားဆင်ကြည့်ရှုနိုင်ပါတယ်ဗျာ။အခုတော့တင်းအချင်းချက်ကိုကျွန်တော်ကပဲပြန်လည်ပြပြပါမယ်။ယူကရိန်းကိုတိုက်ခတ်ဖို့ရုရှားဘက်ကနေကူညီတဲ့မြောက်ကိုရီးယားတပ်သား1000လောက်ဟာပြီးခဲ့တဲ့သတင်းပတ်ထဲမှာတင်ရုရှားပိုင်းနဲ့ Cast Data မှာတည်ဆုံထိုင်ရန်ရခဲ့တယ်လို့ American သမ္မတအင်ဗီရောကသောက်ချာနေမှာပြောပါတယ်။မျှော်လင့်ချက်မရှိတဲ့ကြားကပဲယူကရိန်းတပ်တွေကိုတိုက်ခတ်ဖို့ရုရှားနဲ့မြောက်ကိုရီးယားစစ်တပ်ခေါင်းဆောင်တွေကသူတို့တပ်သားတွေကိုအမိန့်ပေးပြီးအန္တရာယ်တွင်းနေပို့နေတာရှင်းနေတယ်လို့ဆိုပါတယ်။အမေရိကန်ကယူကရိန်းအတွက်အထောက်အကူထပ်ပေးဖို့အတည်ပြုပေးနိုင်ခြင်းရှိတယ်လို့လည်းဆိုပါရယ်။တခါဖင်လန်နဲ့အက်စတိုနီးယားကြားဆက်ထားတဲ့ရေရောက်ကေဗယ်လိုင်းတမင်ဖြတ်စည်းတာခံခဲ့ရတယ်လို့တန်တရားရှိခဲ့တဲ့နောက်မှာတော့နေတိုးအဖွဲ့ဟာဘောလ်တစ်ပင်လယ်တွင်းမှာစစ်တပ်ချထားမှုကိုတုံ့ပြန်မယ်လို့အတွင်းမှူးချုပ်မတ်ရူတာကတောက်ချာနေမှာပြောပါရယ်။ဘောလ်တစ်ပင်လယ်တွေကဆူရင်ရေပိုင်နယ်ထက်မှာဆက်သွယ်ရေးကေဗယ်လိုင်းနှစ်ခုအဖြတ်တောက်ခံခဲ့ရပြီးနောက်တစ်လကျော်လောက်အကြာခရစ်မတ်နေ့ကဖင်လန်ကနေအက်စတိုနီးယားကိုလျှက်စစ်ပေးနေတဲ့ရေအောက်ပင်မလိုင်းဖြတ်တောက်ခံရတာဖြစ်ပါတယ်။တခါရှိလေပိုင်းကသတင်းတပုတ်မှာတော့ဂါဇာမြောက်ပိုင်းကကမယ်အက်ဒဝမ်ဆေယွန်ကိုတောက်ချာနေမှာအစ္စရေးတပ်တွေဝင်ရောက်စီးနင်းခဲ့ပါတယ်။အဲဒီမှာမီးတင်ရှို့ခဲ့တဲ့အတွက်ဒါဇင်နဲ့ချီနဲ့လူနာရီအပါဝင်ယာနဲ့ချီတဲ့လူတွေထွက်ပြေးခဲ့ရတယ်လို့ဂါဇာချက်မှိုက်ဌာနကပြောပါတယ်။အစ္စရေးစစ်တပ်ကတော့ဒီဆေယွန်နားမှာရှိတဲ့ဟာမတ်စ်တွေကိုပြစ်မှတ်ထားတဲ့စစ်စင်ရေးလုပ်ခဲ့တယ်လို့ဆိုပါတယ်။ဆီးရီးယားနိုင်ငံမှာတော့အဆက်ပြုတ်ကျပြီးနောက်မှာတူရကီနိုင်ငံကနေဆီးရီးယားနိုင်ငံကိုနေရက်ပြန်လာကြတဲ့ဒုက္ခတွေ3,100နီးပါးရှိနေပြီလို့တူရကီပြည်ထောင်ဝန်ကြီးဌာနကတောက်ကြနေကပြောပါတယ်။2017ခုနှစ်ဆီးရီးယားပြည်တွင်းစစ်စတင်ချိန်ကစလို့ဆီးရီးယားကနေတူရကီကိုထွက်ပြေးခိုလုံခဲ့ကြတဲ့ဒုက္ခတွေကြီးတွေက3,000နီးပါးလောက်ထိရှိတာဖြစ်ပါတယ်ခင်ဗျာ။သတင်းချင်းကတော့ဒီလောက်ပါပဲခင်ဗျာ။ကုမနက်ခင်အစီအစဉ်ထုတ်လွှင့်မှုကမက်ခင်ပြူထွေးဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့အစီအစဉ်မှုဖြစ်ဆောင်ရွက်ခဲ့တဲ့ညီညာရေးပါဒီကနေ့နဲ့ season တွေကို radio ပြန် view website youtube facebook စာမျက်နှာတွေကနေတိုက်ရိုက်ကြည့်ရှုနားဆင်ကြကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်ခင်ဗျာ view american တန်ကထုံးနေနေတဲ့ season နဲ့ပတ်သက်လို့ဝေဖန်အကြံပြုကြဖို့လည်းဖိတ်ခေါ်ပါတယ် v ယူအမေရိကန်တိုင်းရဲ့မနေ့ပိုင်းအစီအစဉ်လေးကိုဒီမှာပဲဆုံးသတ်ပါစေ။သတ်တရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ကင်းတောကခတဲ့ရှင်နေပြီနှစ်သက်ကူအချိန်ခါမှာကျန်းမာရှင်လန်းကြပါလိမ့်မယ်။